Welcome to the Voice of America in Burmese.
Hello, 大家好。然后 American 比较弱，现在的 C 牛肉 ，V American 在哪里？罗马三年的。加拿大人的伢娃们，妈爸的孙子们，我们马上到这伢姑奶家里，在哪一天？来了米家东家的东家的伢子的呢？来了米家的姑子的边，比如也 Facebook 上面那家里的啥天三轮的娃比，古罗那松伢子的呢？我知道伢那个亲家比到马皮巴的，呀。每天怎么预告过嘛？南亚都平的今年他的九百人啊，都也减肥平的，听到家来对六个人拿给的。Ron Klein 哥怎么遇到亚西就平的看他不？亚他的将今年来吧嘞？关于他毕业了怎么奥巴马虽然来他都嘛九百人耶，都怎么用亚西就平的当我摊上个都吃不了。那他是雷公那个伊波拉药个代片一个无伤六干部，哎东啊怎么奥巴马个第一问看开都吃饱嘞？ကျွန်တော်တို့ခုလိုပြဿနာရင်းနဲ့ရဆိုင်နေရတဲ့အချိန်ကျွန်တော်တို့တိုင်းပြည်ကိုပြန်စုစည်းရမယ့်အချိန်မျိုးမှာသူရဲ့ကျေပြန့်နဲ့ဆိုင်တဲ့အတွေ့အကြုံတွေနဲ့နိုင်ငံရေးနဲ့ပဲအတီးတီးကလူတွေနဲ့အတူအလုံးလုံးနိုင်တဲ့ဆွမ်းရည်ကအီမီရောယာရှိချုပ်နေရာအတွက်သူလိုချင်တဲ့အရေးချင်းအတိအကျဖြစ်တယ်လို့ဂျိုးဘိုင်နန်ကဘော်ဒူးနေကသူရဲ့ကြေညာချက်မှာပြောပါတယ် Ron Klein ကတော့အခုလိုသူ့ကိုအီမီရောယာရှိချုပ်ဖြစ်ခန့်တာဟာသူ့ဘဝမှာအကြီးမားဆုံးဂုဏ်ပြုခံရမှုဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်အမေရိကန်သမားရွေးကောက်ပွဲမှာအနိုင်ရသူဖြစ်ကြီးညာထားတဲ့ဂျိုးဘိုင်ဒန်ဟာမနေ့ပုံတူးနေ့ကတော့အစိုးရတောင်းဝန်လွှဲပြောင်းရရွေးဆိုင်ရာအကြံပေးဖွဲ့ဝင်တွေနဲ့တွေ့ဆုံပါတယ်။သူ့အနေနဲ့ရှင်းနှစ်ဇန်နဝါရီလ20ရက်နေ့မှာသမနာဖြစ်ကျန်းသစ္စာကျင်းဆိုပြီးတဲ့နောက်တောင်းဝန်လွှဲပြောင်းယူပြီးအစိုးရဖွဲ့နိုင်ဖို့အတွက်စီစဉ်ဆောင်ရွက်နေတာလည်းဖြစ်ပါတယ်။အမေရိကန်အစိုးရဌာနနဲ့အေဂျင်စီတွေရဲ့လက်လောလုပ်ငန်းဆောင်တာတွေနဲ့ပတ်သက်ပြီးလေးလာကြည့်ရှုဖို့အကြံပေးပုဂ္ဂိုလ်တော်တော်များများကိုဂျိုးဘိုင်ဒန်ကခန့်အပ်ထားပြီးဖြစ်ပါတယ်။သူအနေနဲ့ရေးပါတဲ့ရာထူးခံမှုတချို့ကိုနိုမာ26ရက်နေ့ကျေးဇူးတော်နေ့မတိုင်ခင်ကြီးညာနိုင်လိမ့်မယ်လို့လည်းဂျိုးဘိုင်ဒန်ကအင်္ဂါနေ့ကပြောထားပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုအလာစကာပြည်နယ်က Republican အထက်လွှတ်တော်အမတ် Dan Sullivan ဟာမနေ့ပေါ်ထူးနေ့ကတော့အထက်လွှတ်တော်အမတ်အဖြစ်နဲ့ပြန်ရွေးချယ်ခံလာရတဲ့အတွက်အခုဆိုရင် Republican Party ကအမေရိကန်အထက်လွှတ်တော်မှာအမတ်နေရာ50ထက်မနည်းရသွားပြီဖြစ်ပါတယ်။နိုမာ3ရက်နေ့ကချင်းပတဲ့ရွေးကောက်ပွဲမဲယူတက်မှုတွေဖြစ်ဖြစ်ချင်းလုပ်ခဲ့ပြီးတဲ့နောက်မှာဒန်ဆော်လီဗန်ကဒီမိုကရက်ပါတီဘက်ကအယ်ဂရော့စ်ချက်မဲရည်အတွက်20ရာခိုင်နှုန်းအသာရထားတယ်လို့သတင်းမီဒီယာတွေကတွက်ချက်ဖော်ပြခဲ့ကြပါတယ်။ဒါကြောင့်အခုဆိုရင် Republican တွေကအထက်လွှတ်တော်အမတ်နေရာထောက်ဝက်ကိုထိန်းထားနိုင်လိုက်ပြီးဖြစ်ပြီးတော့ Georgia ပြည်နယ်ကအထက်လွှတ်တော်အမတ်နေရာပဲကျန်တော့တာဖြစ်ပါတယ်။ Georgia ပြည်နယ်ကအထက်လွှတ်တော်အမတ်နေရာရွေးကောက်ပွဲမှာတော့မဲမပြတ်တာကြောင့်လာမယ့်ဇန်နဝါရီလမှာနောက်တစ်ကြိမ်ထပ်ရွေးမှာဖြစ်ပါတယ်။ပြီးခဲ့တဲ့ကြိမ်ရွေးကောက်ပွဲတုန်းကဂျော်ဂျီယာပြည်နယ်မှာ Republican Party ဘက်ကနိုင်ပြီးအထက်လွှတ်တော်အမတ်နေရာ2နေရာကိုရထားတာဖြစ်ပေမဲ့အခုနှစ်ရွေးကောက်ပွဲမှာတော့မဲကမပြတ်ပဲအကျိတ်နဲ့ဖြစ်နေတာကြောင့်လာမယ့်ဇန်နဝါရီလမှာထပ်ရွေးကြမှာပါ။အဲဒီမှာ Republican ဘက်ကအနည်းဆုံး2နေရာကိုနိုင်တာနဲ့တင်အထက်လွှတ်တော်မှာလူများစုဖြစ်သွားမှာပါ။ Democratic အနေနဲ့ကတော့2နေရာလုံးကိုနိုင်မှာပဲ။ကိုပါဒီယာဒုတိယသမရအထက်လွှတ်တော်ဥက္ကဋ္ဌမဲနဲ့မှ50မဲနဲ့လူများစုအနေထားရမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံကြားမဟာမိတ်အဖြစ်ဆက်လက်ရည်တည်သွားဖို့ငြိမ်းချမ်းတဲ့ကိုရီးယားကျွန်းဆက်ဖြစ်စေဖို့အတွက်တောင်ကိုရီးယားသမရမွန်ဂျေအင်းနဲ့အမေရိကန်သမရရွေးကောက်ပွဲမှာအနိုင်ရထားသူဖြစ်ကြီးညာထားတဲ့ဂျိုးဘိုင်ဒန်တို့ကထလောင်းအတည်ပြုပြောကြားလိုက်တယ်လို့တောင်ကိုရီးယားသမရအင်ပြာတော်ကပြောပါတယ်။သူတို့နှစ်ဦးဒီနေ့တယ်လီဖုန်းနဲ့ပြောကြားတဲ့အဲ့လိုကတိပြုပြောကြားခဲ့တာဖြစ်တယ်လို့တောင်ကိုရီးယားသမားယုံပြောခွင့်ရကမင်းစုတ်ကပြောပါလေ
။한도비핵화및한구적평화정책을위해바이든
코리아전쟁과뉴클리어란의폐쇄인의예시냉전이ဖြစ်ပေါ်လာစေဖို့အတွက်အနီးကပ်ပူးပေါင်းဆောင်ရွက်ဖို့ဂျိုးဘိုင်ဒန်ကိုသမမွန်ဂျေအင်းကပန်ကြားခဲ့ပါလေ။ဂျိုးဘိုင်ဒန်ကတော့တောင်ကိုရီးယားနိုင်ငံဟာအင်ဒိုပစိဖိတ်ဒေသရဲ့လူမျိုးရေးနဲ့သာယာဝါပြောရေးအတွက်အရေးပါတဲ့နိုင်ငံဖြစ်ပြီးမြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ကိစ္စကိုအနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်တစ်ချိန်တည်းမှာပဲတောင်ကိုရီးယားနိုင်ငံကိုဆက်ပြီးတော့အခိုင်အမာကာကွယ်ပေးသွားမှာဖြစ်တယ်လို့ပြောပါတယ်ဆိုပြီးတောင်ကိုရီးယားသမားယုံပြောခွင့်ရကဲမင်ဆုတ်ကပြောသွားတာဖြစ်ပါတယ်တစ်ချိန်တည်းမှာပဲတောင်ကိုရီးယားသမားကလည်းအမေရိကန်ဆိုရအဖွဲ့အစ်နဲ့တူအနီးကပ်လက်တွဲပြီးတော့ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေအပါအဝင်ကမ္ဘာတစ်ဝှမ်းမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုတိုက်ဖြတ်သွားမယ်လို့လည်းပြောလိုက်ပါတယ်လက်ရှိအမေရိကန်သမ္မတဒေါနယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့2018ခုနှစ်ကတွေ့ဆုံခဲ့တဲ့ညီလာခံအတွင်းမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးအတွက်လှုပ်ဆောင်သွားမယ်လို့ကြေငြာပြောဆိုခဲ့ကြပေမဲ့လည်းသူရီးယားဒုတိယကြိမ်ဆွေးနွေးပွဲပြီးတဲ့နောက်ပိုင်းမှာတော့တိုးတက်မှုတစ်စုံတစ်ရာမရရှိပဲမနစ်ကအလုံသဘောအဆင့်ဆွေးနွေးမှုဟာလည်းပြတ်သွားခဲ့ပါတယ်ခင်ဗျာ Hong Kong mana tu amat liyaku, suaga tu belai biar nau. Demokrasi itu kan yang lada amat cuka. Terus le amat juga ni nuk tua zaman lu kerja lagi bi. Hong Kong ojo emu Gary Lam gula piatin suka lagi barai. Hong Kong lada amat liyaku tu belai biar nau. Nai bayi tu mahu demokrasi itu kan yang lada amat sengaja ka. Terus le yaruga ni nuk tua melu, mana boleh nega kerip juga jalan tu barai. Elu yaruga ni mana tua si mahu. Lada amat dia Hong Kong ya udah bi kau si mah. Nauzon ini senjeng kau kebila. Lada amat lem cakap tengah, lada orang naga ni bila Hong Kong ojo emu kerja lembu, piatin suka jang, sahaja tu cincin bila kango kebari. Hong Kong suaya ni ni, nengen orang lomjo ini tu cincau dulu, usaha ni, lada amat betul tu mesu, tiada orang yang mahu be, jadi kau ni piuca ni ni lu, kau lada company ni, main tu yang lagi bila nak Hong Kong amat liat tu be kena apa bari. Agulu Hong Kong lada amat liat tu tu be lagi deh bawa Amerika ni cah nau nengen ni kau le, piatin suka lagi bari, ni.
ဒီရီမရီတန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00နာရီကနေ10:00အထိ52.32kHz 63.9 52.33kHz 93.9 52.95kHz 95.9 ရုပ်ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ195ကိုဖြင့်kHz 105ခွန်9ရုပ်ကနေထုတ်လွှင့်ပေးနေပါရဲ့ရှင် မင်္ဂလာပါရှင်ကျွန်မများသတင်းအောင်မှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်ကိုဗစ်-19ဒုတိယလှိုင်းရခတ်မှုနဲ့ကြုံတွေ့နေရတဲ့ဥရောပတစ်လွှာသေဆုံးမှုနှုန်းက1000000နေပါတယ်မနေ့ကအထိအီတလီမှာကိုဗစ်-19ကူးစက်သူ1000000ကျော်နဲ့သေဆုံးသူစုစုပေါင်း9000000နီးပါးရှိပါတယ်ဒုတိယလှိုင်းရခတ်မှုတန်ကိုလျှော့ချနိုင်မှုအီတလီအစိုးရကနောက်ထပ်ဒေသ5ခုမှာဗုဒ္ဓဟူးနေ့ကစပြီးတော့အသွားအလာတွေကိုပြ 3,000+ Kusatu Banga Titatamana Tanshire Pritinga, American, Brazil, Indian and Mexico P. Tegabalo Dine Tane COVID-19 Jangti So Muno Piensamanya Niyama Shivai. Atwa Lavigo Pianpio Tencho Kanta Tara Drin Libate Yaunibi Pite Pritima. Piduri Nine Jama Ilanyun Chetrigo Sapio Lina Jabo Winjiju Boris Johnsona Titan Tavai. ပြင်သစ်မှာတော့ဒီကနေ့ယောဂကုသတူ3900ရှစ်ရာကျော်နဲ့စုစုပေါင်းကုသတူတိတ္တမ10000ရှစ်တန်းရှိပါတယ်။မနေ့ကအထိ COVID-19ကြောင့်သေဆုံးသူပေါင်း4500ထောင်400ကျော်ရှိပါတယ်။ဥရောပနိုင်ငံတွေနဲ့ဥရောပသမဂ္ဂဗီဇာကင်းလွတ်ခွင့်ရရှင်ဂင်ခီးတွားဒေသတွေမှာကုသမှုအန္တရာယ်မြင့်မားနိုင်ခြင်းရှိမရှိကိုဥရောပသမဂ္ဂယောဂထိန်းချုပ်ရေးစင်တာကသတ်မှတ်ထားတဲ့မျိုးညွှန်မှုမှာမူတည်ပြီးတော့ဆုံးဖြ အာရှတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်နေရမှာဒီကနေ့အိန္ဒိယမှာကူးစက်သူလူနာ14,000ခန့်ထောင်900ကျော်ရှိပါတယ်။လာမယ့်စနေနေ့မှာဒီပါဝတီဟိန္ဒူဘာသာရေးပွဲတော်ရှိတာကြောင့်ဇေဝေစင်တာတွေမှာဇေဝေတွေနဲ့ပြည်နေတဲ့မြို့တော်ညူတွေလီတဝိုက် တကယ်ကူးစက်သူ8,954ဦးမှာထဲညူတီလီမှာကူးစက်မှုနှုန်းက1.2%တခြားမြို့ကြီးတွေမှာထဲညူတီလီမှာကူးစက်မှုနှုန်းက0.1%ပါတနင်္ဂနွေလုံးအတိုင်းအတာနဲ့ပြီးခဲ့တဲ့24နာရီအတွင်းသိမ်းဆုံးသူ905ဦးနဲ့အခုထိသိမ်းဆုံးသူပေါင်းက93,000ရှိထောင်တရာကျော်ရှိပါတယ်။ညူးဇီလန်နိုင်ငံမှာလည်းကူးစက်မှုအသစ်ရှိတာကြောင့်အော့ကလန်မြို့နယ်လူတွေကိုအိမ်တွေကနေအလုပ်လုပ်ကြဖို့နဲ့အသွားအလာတွေကိုတတိထားကြဖို့ကျန်း February နဲ့ Malaria တို့ကဝပီဥစုတောင်းပွဲတစ်ခုကျင်းပတာကနေလူပေါင်းထောင်နဲ့ချီပြီးတော့ရောဂါကူးစက်ခဲ့တာပါအသက်88နှစ်ရှိပြီဖြစ်တဲ့ဘာသာရေးကိုင်းကောင်းဆောင်လီမန်ဟီကိုအမှန်ငံပြီးထားပြီးမဲ့သူ့အနေနဲ့ Electronic အခြေရာခံကိရိယာကိုဝတ်ဆင်ထားရမှာဖြစ်ပြီးနေမှာပဲနေထိုင်ဖို့အမိန့်ထုတ်ထားပါတယ်သူကိုဖះကြောက်အဖွဲ့ဝင်တွေရဲ့အငြင်းစင်းထိန်ချန်ထားမှုနဲ့ကုသယောဂဆိုင်ရာဥပဒေချိုးဖောက်မှုတွေနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။တောင်ကိုရီးယားရဲ့ယောဂကုသသူ 29,900 ကျော်မှ 9,200 ကျော်ကဒီဖះကြောက်နဲ့ဆက်ဆက်နေတာဖြစ်ပါတယ်ရှင်။အရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုကြာတာပရင်းနေ့ကကျင်းပခဲ့တာမှာနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်လည်းဗီဒီယိုဆက်သွယ်ရေးကနေတဆင့်ပါဝင်တက်ရောက်ခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပပြီးနောက်ပိုင်းဒေါအောင်ဆန်းစုကြည်ပထမဆုံးတက်ရောက်တဲ့နိုင်ငံတကာအစည်းအဝေးတစ်ခုလည်းဖြစ်ပါတယ်။ထိပ်သီးအစည်းအဝေးမှာအာဆီယံအလှည့်ကြောဥက္ကဋ္ဌဖြစ်သူဗီယက်နမ်နိုင်ငံဝန်ကြီးချုပ်ကကိုရိုနာဗိုင်းရပ်စ်ကပ်ရောဂါအကြောင်းကိုအခုလိုထည့်သွင်းဆွေးနွေးသွားပါတယ်။
trải qua những thời khắc vô cùng khó khăn.
ကိုဗစ်-19ကြောင့်ကျွန်တော်တို့ပြည်သူတွေရဲ့ဘဝကိုအနေအထားချင်းချောင်းနေတဲ့အတွက်ခက်ခဲတဲ့အချိန်ကိုကျွန်တော်တို့ဖြတ်သန်းနေကြရပါတယ်။စီးပွားရေးလူမှုရေးနဲ့အခြေအနေတွေပြည်တွင်းနေရာအချိန်မှာပဲမူခါမှုကြီးကြီးမှုနဲ့စက်တိုက်စုတို့ကြောက်ရွံ့တဲ့မုန်တိုင်းတွေလို့တဘာဝပေးရနေတွေကအခြေအနေတွေကိုပိုပြီးတော့ဆိုးဝါးစေပါတယ်။ဆယ်စုနှစ်တွေကြာတည်ဆောက်ယူခဲ့ရတဲ့လူမှုစီးပွားဘဝတော မွင့်ကြီးကျူငွင်ချန်ဖတ်ကပြောပါရယ်အာဆီယံထိပ်သီးဆွေးနွေးပွဲကျင်းပနေစဉ်အတွင်းအာဆီယံခေါင်းဆောင်အနေနဲ့တရုတ်နိုင်ငံဝင်ကြီးချုပ်လီကေရှင်တို့အကြားတရုတ်အာဆီယံထိပ်သီးဆွေးနွေးပွဲကိုလည်းဆက်လက်ကျင်းပခဲ့ပြီးပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဦးကျော်တင်တက်ရောက်ခဲ့ပါရယ်ရှင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်အနီးမှာလှုပ်ရှားနေတဲ့အိန္ဒိယလက်နက်ကိုင်သဘုံကောင်းဆောင်တဦးနဲ့အပေါင်းပါ၄ဦးတို့အိန္ဒိယအရှေ့မြောက်ပိုင်းမှာလက်နက်ချရဲလို့အိန္ဒိယစစ်တပ်ကပြောပါတယ်။အခုအခါအိန္ဒိယစစ်တပ်ကထိန်းသိမ်းထားတဲ့ Drishti Rajkumar ဟာညညသောအာဇံလွတ်မြောက်ရေးတပ်ဦး ULFA ရဲ့ဒုတိယကောင်းဆောင်အဖြစ်သတ်မှတ်ထားခံရသူဖြစ်ပါတယ်။အဲ့ဒီအဖွဲ့ကို Parash Barua ကဦးဆောင်ပြီးအိန္ဒိယနိုင်ငံကနေခွဲထွက်ပြီးတော့လွတ်လပ်ရေးရဖို့လက်နက်ကိုင်တိုက်ခိုက်နေတာဖြစ်ပါတယ်။နိုင်ငံရဲ့ဝေးလံခေါင်ဖျားတဲ့အရှေ့မြောက်ပိုင်းဒေသမှာအိန္ဒိယစစ်တပ်နဲ့ဒါဇင်လေးချီတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကြားတိုက်ခိုက်နေကြတာပါ။အဲ့ဒီအဖွဲ့တွေကကိုပိုင်အုပ်ချုပ်ခွင့်မြင့်မြင့်မာမာရဖို့ကနေလွတ်လပ်ရေးရယူဖို့အထီးတီးကြစီတောင်းဆိုနေတာဖြစ်ပါတယ်။ဇန်နဝါရီလတုန်းကတော့အိန္ဒိယအစိုးရရဲ့ငြိမ်းချမ်းရေးကမ်းလှမ်းချက်ကိုတုံ့ပြန်တဲ့အနေနဲ့လက်နက်ကိုင်အဖွဲ့၈ဖွဲ့ကတောင်းချမ်းသူအယောက်600ကျော်ဟာအာတန်ပြည်နယ်အိန္ဒိယအာဏာပိုင်တွင်စီမံလက်နက်ချခဲ့ကြပါရဲ့ရှင်။တို့ရရှင်များရှင်ကြာတာဘီးနီညာပိုင်းတွင်နောက်ဆုံးရသတင်းတွေကိုနောက်ဆက်လို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။စင်တော်ဝင်းမြပါရွေးကောက်ပွဲလက်ရှိမဲအများစုရနေတဲ့အစိုးရပါတီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ကတိုင်းနာပါတီတွေကိုတိုင်းနာဆန္ဒအလေးထားပြီးဆောင်ရွက်သွားမှာမို့ပူးပေါင်းဆောင်ရွက်ကြဖို့ကမ်းလှမ်းလိုက်ပါတယ်။တိုင်းနာပါတီပေါင်း40နီးပါးကိုဘုံကြီးမှန်းချက်အတွက်ကမ်းလှမ်းတဲ့ဒီနေ့စာထဲမှာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအရေးကူပေါင်းကြဖို့မျှော်လင့်ကြောင်းပြောထားတဲ့အပေါ်ပါတီကြောခွင့်ရဒေါက်တာမျိုးညွန့်ကိုမေးရမှာထူးခြားမှုကိုအခုလိုဆက်ရှင်းပြပါမယ်
။ဒီညမှာတခုကျွန်တော်ရှင်းပြချင်တာကဟိုဒီမိုကရေစီဖက်ဒရယ်နဲ့ဖက်ဒရယ်ဒီမိုကရက်တစ်ယူနီယံဆိုပြီးတော့လေအများကြီးအငင်းပွားချတယ်ခင်ဗျာ။အဲ့တော့ကျွန်တော်တို့ဥတည်နေတဲ့ပြည်ထောင်စုဟာဒီမိုကရေစီအခွင့်အရေးတွေရောဖက်ဒရယ်ရပိုင်ခွင့်တွေရောအကုန်လုံးနှစ်ခုလုံးပါတဲ့ပြည်ထောင်စုလို့ကျွန်တော်ဆိုလိုတာပါ။အဲ့တော့စာရေးတဲ့အခါမှာတော့ကျွန်တော်ကဒီမိုကရေစီကိုရှေ့မှာရေးတယ်။ဘာဖြစ်လဲဆိုတော့ဖက်ဒရယ်ကိုတကယ်သွားမယ်ဆိုရင်ဒီပြည်တော်အတွင်းမှာရှိနေတဲ့တမတော်သားလေးတမတော်ရဲ့နိုင်ငံရေးပါဝင်မှုတွေဟာထိုက်တဲ့ပမာဏတစ်ခုအထိကျွန်တော်တို့အဲရှော့ချဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်။အဲ့ဒီလိုမရှော့ချဘဲနဲ့ကျွန်တော်ဖက်ဒရယ်ကိုပေးလိုက်ရင်ဒီ25ရာလုံးနဲ့တောင်းတဲ့နိုင်ငံရေးပါတီတွေကအမြဲတမ်းအထက်စီးရနေပြီးတော့ပြည်ထောင်စုစစ်စစ်ပေါ်ပေါ်ရေးမှာအခက်အခဲရှိနေပါတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့ဘယ်လိုမျိုးစတင်ပူပေါင်းဆောင်လာဖို့မျှော်လင့်ထားလဲဆရာ။ဒီချင်းညာချက်ကနေပြီးတော့လေ
။တကယ်တော့အခုလိုကမ်းလှလိုက်တဲ့အခါမှာဒီပြဿနာကိုဖြေရှင်းခြင်းနဲ့ထက်သန်တဲ့ဆန္ဒနဲ့ပူပေါင်းဆောင်ရမယ်ဆိုရင်ဒီကြိမ်မှာတော့ထူးခြားတဲ့အောင်မြင်မှုရမယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဒီတက်မတော်ကလည်းပါတီရဲ့နိုင်ငံရဲ့လူမျိုးအကျိုးအတွက်ဥထိတ်ထားတဲ့စေနာကိုနားလည်ပြီးတော့ပူးပေါင်းဆောင်ရလာမယ်လို့ကျွန်တော်ကတော့မျှော်လင့်ပါတယ်။ဖြစ်နိုင်တာတွေတော့အများကြီးရှိတာပေါ့ဗျာ။ဥမာဆိုတော့အေးအေးဆိုရင်ဖန်စီထားတဲ့ကျွန်တော်လွှတ်တော်ကိုယ်စားလေတောင်းနေကိုလှုပ်ပေးလိုက်တာမျိုးလုပ်လိုက်မယ်။နောက်အခုလည်းသူတို့တစ်ဖက်ကပြစ်ခတ်ရစီတဘောမျိုးလုပ်မယ်။ဒါဆိုရင်တမလောကလည်းပြစ်ခတ်ကြဆဲလိုက်မယ်ဆိုရင်နိုင်ငံကြီးစင်နွေလမ်းပွင့်သွားမယ်။အေးအေးနဲ့စင်နွေလမ်းပွင့်သွားမယ်ဆိုရင်ကျွန်တော်တို့ဒီမြောက်ပိုင်းမဟာမိတ်တွေနဲ့စင်နွေမှုလမ်းကြီးလည်းပွင့်သွားမယ်။အဲ့လိုမျိုးတစ်စင်ချင်းတစ်စင်ချင်းတို့တင်လာလို့လာလာပြီးတော့ရှိပါတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့တမရအနေနဲ့ဒီအဖြစ်ခက်ရစဲရေလုတ်ပေးဖို့အနေထားမှာဒီအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုအနေထားဘယ်လိုရှိလဲဆရာ
။ဒါကျွန်တော်တို့ဥသိမ်းစိန်စုကလက်ထက်မှာတော့မအောင်မြင်ခဲ့ပါဘူးခင်ဗျ။သို့သောဒီပြောင်းလဲနေတဲ့နိုင်ငံရေးအခြေအနေတွေတော့နိုင်ငံမှာဒီ2050ကြာတဲ့တော့ပြည်တွင်းစစ်ကိုချုပ်ငြိမ်းစေခြင်းနဲ့ထက်သန်တဲ့ဆန္ဒရှိရင်ဒီဟာစမ်းသပ်ပြီးတော့တော့ပူးပေါင်းဆောင်ရွက်ကြည့်ဖို့ပင်တော်ဆုံးအချင်းလို့ကျွန်တော်တို့မြင်ပါတယ်
။ဟုတ်ကဲ့ဆရာ။အခုလိုဒီတက်မတော်အနေနဲ့ အဖြစ်ခတ်ရက်တဲ့အစဉ်ပေါ့နော်သူတဖြင့်တော့အကျန်းဖက်အဖွဲ့ခြေညာရတဲ့အဖွဲ့ကိုအဖြစ်ခတ်ရက်တဲ့ထဲမှာမထည့်ထားတဲ့အတွက်အဲ့ဒီအစဉ်ကနေစလို့တင့်တယ်လို့ရောယူဆမိလားဆရာ
ဒါကတော့ကျွန်တော်တို့လက်တွေ့စကားပြောကြည့်မှာဘယ်လိုစတင်လဲဆိုတော့ပေါ်လာပါလိမ့်မယ်အခုနေကြတော့မှန်းစားချက်တွေညာနေတဲ့အတွက်လက်တွေ့အလုပ်တွေရမှာမဖြစ်နိုင်ပါဘူ
းဟုတ်ကဲ့ဆရာကြီးဒီနေရာမှာရခိုင်ပါတီအနေနဲ့ပေါ့နော်ဝင်ရောက်ပြီးတော့ကြားကနေကူညီပေးနိုင်တဲ့အနေအထားမျိုးအခုအကြောင်းကြားစာအနေနဲ့တင်ပေါ့နော်အခုအခြေညာချက်ကနေတင်ဖြစ်လာဖို့အလားလာရော
ကျွန်တော်တို့နိုင်ငံကြီးလုပ်တဲ့အခါမှာအကောင်းမြင်ဝါဒကိုကန့်ဆွဲပြီးလုပ်ပါတယ်ခင်ဗျာအဲဒီတော့ကောင်းမွန်တဲ့အယူတစ်ခုတော့ဖြစ်လာနိုင်မယ်လို့ညွှန်လင်းပါ
ဟုတ်ကဲ့အဓိကတော့ဒီရက်ကပွဲနိုင်ငံတဲ့ရခိုင်မျိုးသားပါတီပေါ့နော်ရခိုင်ပြည်နယ်မှာလေသူတို့ကအဓိကဘာပြောကြလဲ
ဒီမိုကရေစီခွင့်ရီကိုသွတ်ဒရခွင့်ရီရောအပြည့်အဝရှိတဲ့ပြည်နယ်တစ်ခုအနေနဲ့ပြည်တော်စုတွင်မှာဆက်လက်နေထိုင်ခြင်းဟာအကောင်းဆုံးရည်ချယ်မှုဖြစ်တယ်ဆိုတာကိုသူတို့သဘောပေါက်လာနိုင်တယ်လို့ကျွန်တော်ကတော့မျှော်လင့်နေပါတယ်။အေးအေးကတော့ကြီးညာချက်ထုတ်တယ်ကြားရတယ်ခင်ဗျ
။ဟုတ်ကဲ့အေးအေးရခိုင်လက်နက်ကင်ဖွဲ့ကတော့ဒီရခိုင်ပြည်နယ်ကရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေမှာပေါ့နော်အမြန်ဆုံးကြားဆက်ရွေးကောက်ပွဲကျင်းပပေးဖို့သူတို့ဘက်ကတော့အပြစ်ရက်တန်းတိုးရတယ်ပေါ့နော်အစိုးရနဲ့တက်မတော်ဘက်ကသာအပြည့်ရပြီးဆက်လုပ်ပေးဖို့တောင်းဆိုထားပါတယ
်။ဒါကတော့ကျွန်တော်တို့နားလည်ကြရတော့အထွေထွေရွေးကောက်ပွဲပြီးရှားပြည့်ရွေးကောက်ပွဲပဲလုပ်လို့ရပါတယ်။ရှားပြည့်ရွေးကောက်ပွဲကိုအထွေထွေရွေးကောက်ပွဲနဲ့ကာလဘယ်လောက်ကြာမှလုပ်ရမယ်ဆိုတာဥပဒေမှာတမတ်ပြတာရှိပါတယ်ခင်ဗျာ။တနည်းကြော်မှလုပ်ရတာပါ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာမျိုးညွတ်ခင်ဗျာကျွန်တော်ဝင်းမြန်ပါ
ဒီနေ့ဦးနေနေကကျင်းပပြီးစီးခဲ့တဲ့ရွေးကောက်ပွဲမှာမမျှတာမှုတွေမဲမတမာမှုတွေရှိကြောင်းဆဆွဲချက်တွေထွက်ပေါ်နေချိန်မှာပဲရန်ပြည်နယ်အရှေ့ပိုင်းကမြို့နယ်တချို့မှာလည်းမမှန်မကန်လုံရက်တွေရှိခဲ့ကြောင်းဒေသခံနိုင်ငံရေးပါတီတွေကပြောဆိုနေတဲ့အကြောင်းပြင်ပြပါမယ်ကျွန်တော်မိုးစောပါမိုင်းတုံမိုင်းဆက်တဲ့မိုင်းဖြတ်မြို့နယ်တွေဟာပြည်သူ့စစ်နဲ့ UWSA ခေါ် WhatsApp ဖွဲ့ကထိန်းချုပ်ထားပြီးမဲဆန္ဒရှင်ပြည်သူတွေအပေါ်ဖိအားပေးမဲထည့်ခိုင်းတာရှိနေကြောင်းရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်တဲ့စစ်တော်ကိုယ်စားလှယ်လောင်းတွေနဲ့ဒေသခံတွေကပြောဆိုနေတာပါဒီလရှိရနေ့မှာကျင်းပတဲ့မိုင်းဖြတ်မြို့နယ်အတွင်းကအခြေအနေကိုမိုင်းဖြတ်မြို့နယ်ပြည်내မဲဆန္ဒနယ်အမှတ်1ကပါဝင်ရှင်ပြိုင်ခဲ့တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကဦးချဖေက VOA ကိုအခုလိုပြောပါတဲ့
တချို့မဲယူရတော့ကျွန်တော်လေ့လာကြည့်တာပြပြတတ်ကုမရှိဘူးဒီရမမကာကနဲ့ဆောင်ရွက်နေတာသိရှိရပါတယ်တချို့မဲယူတော့မဲယူမှုကိုယ်တိုင်အနေနဲ့မဲဆန္ဒရှင်ကိုဒီမှာသူ့ဒီမှာထည့်ဆိုမှလုတ်ပြနေတာကျွန်တော်ကိုယ်တိုင်မြင်ခဲ့ရတယ်အဲ့ဒီကြည့်ကြလဲဒီတချို့မဲယူကြတော့ကိုလူဝဲစဒမဲစဒပြုတ်ကမဟုတ်ပဲနဲ့သူကစဒပြုတ်ကကိုအများကြီးသူလာနဲ့တဲ့မှာကိုလဲထားပြီးမှသူကစဒပြုတ်ရှိတယ်အဲ့လိုမျိုးပေါ့အဲ့ဒီအဝီပေါက်လာမှဗာထည့်တယ်ဆိုလဲမြင်တယ်ဟိုမှာကြခရုပ်ပဲထုနေတာလဲမြင်ရလေ
မိုင်းဆက်ဒေတာကန်တယောက်ကလည်းရွေးကောက်ပွဲကာလကိုယ်တိုင်မြင်တွေ့ခဲ့ရတဲ့အတွေ့အကြုံကိုအခုလိုပြောပါတယ
်ကျမတို့ဒေတာမှာကပြည်သူစစ်တွေရှိတယ်အဲ့ဒီသူစစ်တွေကသူတို့ကိုယ်တိုင်ဟိုကားနဲ့ကျုပ်ပေါ်လို့တဲ့ဒီသူတို့ဒီစက်ခင်ရောပဲမဲထည့်ရမယ်ပေါ့နော်မထည့်လို့ရှိရင်ဘယ်လိုဖြစ်မယ်ပါညာနဲ့ပေါ့အဲ့လိုမျိုးချိန်ချောင်းထားတာတွေရှိတယ်ကျော်တော့တစ်ခုကဒီစစ်တပ်ကလူကြီးတွေပေါ့အရွေးနဲ့နေရတယ်လေငါရောအဲ့လိုမျိုးထိုင်နေထိုင်ပြီးတော့ဒီအပီမာလည်းဒီသူစစ်ကောင်းဆောင်ကိုယ်တိုင်မတည့်ရပြီးတော့ကြည့်နေတယ်အဲ့ဒါကြောင့်မလို့ဒီဒီသူတွေကသူတို့လှလှလှလှနဲ့နင်းကျေးပြီရှိတာပေါ့နော်ရှောက်ရွတ်တာပေါ့ဟုတ
်မိုင်းဆက်မြို့နယ်ပြည်သူ့လွတ်တော်အတွက်ဝင်ရောက်ရှင်ပြိုင်ခဲ့တဲ့လာဟုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီရဲ့ဥက္ကဋ္ဌဒေါ်အေးတီတာမြင့်ကတော့ WhatsApp ဖွဲ့ထိန်းချုပ်ရာဒေတာအတွင်းကမဲပေးမှုအခြေအနေကိုအခုလိုပြောပါတယ်
အော်ကျွန်မခေါင်းဆောင်လည်းအဲ့မဲပေးရနေရာကြီးတွက်ရှိတယ်ပေါ့နော်တွက်ရှိတဲ့အခါကျတော့ဝါထိန်းချုပ်တဲ့နေမျိုးတွေမှာဟိုကျွန်မရှိလိုက်တော့စီရင်တွေထဲမှာကစီရင်နဲ့မကိုက်ဘူးပေါ့နော်မကိုက်ဘူးဆိုတော့စီရင်တွေကစအားများနေပြီးတော့ထဲတဲ့သူတွေကြတော့သူရင်းပြည့်အောင်ပေါ့နော်အသက်မကြီးတဲ့သူတွေကိုထည့်တယ်ဒီအသက်10နှစ်တော်အရွယ်တွေကအသက်80အရွယ်ဒီတုံပြင်းကြတဲ့သူတွေရဲ့မဲဆင်းတွေမှာအဲ့လိုဖြစ်နေရဆိုတော့မကိုက်နေတာလည်းအများကြီးတွေ့ရတယ်ပေါ့နော
်အခြားမတမာမှုတွေကတော့အသက်60မကျော်သူတွေကျန်းမာရေးနဲ့အခြားခိုင်လုံတဲ့အကြောင်းပြချက်မပါဘဲကျူတင်မဲပေးတာမဲနှစ်ကြိမ်ပေးတာစတာတွေရှိခဲ့ကြောင်းဒေတာခန်တွေကပြောပါတယ်ဒေတာအတွင်းမဲရရှိမှုဒုတိယအများဆုံးဖြစ်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့လောလောဆယ်မှာမဲမတမာမှုရှိတဲ့တည်င်းတွေကိုကြားသိထားရကြောင်းနဲ့ဒါတွေကိုအချက်လက်ကောက်ယူနေကြောင်းရှမ်းပြည်နယ်အရှေ့ပိုင်းရဲ့ NLD ပါတီဥက္ကဋ္ဌနဲ့တာချီလိတ်မဲဆန္ဒနယ်အမှတ်1ကရွေးကောက်ခံပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ဆန်တွေ့ကအခုလိုပြောပါတယ်
ကျွန်တော်အခုကစုံစမ်းနေတဲ့ဝယ်ကြီးอ่ะဖြေရပေးတာမင်းတို့ကဟိုဟာခြေတည်းထဲရမယ်ခြေတည်းမထည့်ရင်ဒီမှာနေလို့မရဘူးဘာဘူးအဲ့ဒါလောက်ခံစားတော့လို့လည်းမရဘူးပေါ့အဲ့လိုကြားတာပေါ့အဲ့ဒါတော့စုံစမ်းတော့ဝယ်ဗျာသက်ဆိုင်ရတော့တင်ပြမှာပေါ့ဗျာနော်ကျွန်တော်ကတရားပြတတ်တဲ့ရွေးကောက်ပွဲဖြစ်ချင်တယ်လေဗျာနောက်တစ်ခါရွေးကောက်ပွဲလုပ်ရင်လည်းတရားမျှတမှုရှိအောင်ပေါ့ဗျာကျွန်တော်ကအဲ့လိုမျိုးကြီးရဲ့ချက်နဲ့ကျွန်တော်လုပ်ချင်တာပါ
မိုင်းတုံမိုင်းဆိုင်နဲ့မိုင်းဖြတ်မြို့နယ်အတွင်းမှာပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြည်နယ်ပြည်သူနဲ့အမျိုးသားလွတ်တော်နေရာ၉နေရာနဲ့ဝါအမျိုးသားပါတီကပြည်နယ်လွတ်တော်နေရာ၁နေရာအနိုင်ရရှိထားတာပါရွေးကောက်ပွဲမတိုင်ခင်ကာလကတော့ဒီမြို့နယ်တွေမှာပြည်သူစစ်နဲ့ဝါကြဖွဲ့ကလွှမ်းမိုးထားပြီးမဲဆွေစည်းရုံးရာမှာလွတ်လပ်ခွင့်မရှိကြောင်းနိုင်ငံရေးပါတီတွေကပြောဆိုခဲ့ကြသလိုဝါကြဖွဲ့ချင်းချုပ်ရာဒေသအတွင်းဝင်ရောက်ခွင့်မရှိတာကြောင့်ဒီလ၃ရက်နေ့ကမိုင်းဆိုင်မြို့နယ်အတွင်းကကျေးရွာအုပ်စု၄အုပ်စုကမဲယုံ၁၂ယုံကိုပယ်ဖျက်ဖို့အတွက် NLD, SNLD, SNDP ကကြားပြူပါတီနဲ့လာဟုပါတီတို့ကရွေးကောက်ပွဲကော်မရှင်ကိုတင်ပြခဲ့ပါတယ်UWSA ဝါချဖွဲ့တောင်ပိုင်းတခွန်တစ်စစ်ဒေသကတော့ COVID-19 ကြောင့်အသွားလာထိန်းချုပ်တာဖြစ်ကြောင်းနဲ့ဒေသခံတွေအနေနဲ့လွတ်လပ်စွာမဲပေးခွင့်ရှိကြောင်းဖိအားပေးတာမရှိကြောင်းတုံ့ပြန်ခဲ့ပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်
အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောင်းထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါမယ်။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ကိုဗစ်ကံရောဂါကာလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲနောက်ပိုင်းကူးစက်မှုတွေတိုးလာနိုင်တဲ့အတွက်ကျန်းမာရေးတာဝန်ရှိသူတွေကြိုတင်ပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါကံယောဂကာကွယ်ထိန်းချုပ်ရေးစီမင်းတွေနဲ့အညီကျင်းပခဲ့တဲ့ဆိုပေမဲ့လည်းရွေးကောက်ပွဲကာလမှာလူစုလူဝေးနဲ့လူများပြားထိတွေ့ဆက်ဆံမှုတွေရှိခဲ့တာကြောင့်ကူးစက်မှုတွေတိုးလာနိုင်တယ်လို့ကျန်းမာရေးတင်ညာရှင်တွေခန့်မှန်းထားပါတယ်။တနင်္ဂနွေနေ့ရွေးကောက်ပွဲအပြီးနောက်ပိုင်းအနိုင်ရပါတီအတွက်အောင်ပွဲခံဆူဝေးတဲ့လူရက်တွေဟာလည်းစိုးရင်ပြားဖြစ်ခဲ့ရတာကြောင့်ချုပ်တင်ပြင်ဆင်နေတယ်လို့ကျန်းမာရေးနဲ့အောက်ကစားဝန်ကြီးဌာနပြောခွင့်ရဘူဟုကူးစက်ယောဂတိုက်ချိန်ရေးဌာနဝန်ညွှန်ကြားမှုဒေါက်တာခင်ခင်ကြီးကဖူအေကိုပြောပါတယ်။
အခုလက်ရှိတော့တက်နေတဲ့အခြေအနေမှာပြည်သူတွေကနေပြီးတော့စုဝေးမယ်ပြည်သူတွေက6ပြည်မချဘူးမဆင်မတက်ဘူးနောက်အုပ်စုလိုက်ငါဟိကျွေးမယ်ပြီးဆိုမယ်အော်ဟိမယ်တခြင်းဆိုမယ်စသဖြင့်ဒီလိုမျိုးတွေအတူအက်တီဗီတီတွေလုပ်တဲ့အခါမှာဆိုရင်ရောဂါပိုးကူးစက်နိုင်တဲ့အခွင့်အရေးတယောက်ကိုတယောက်ရမ်းများပါတယ်ဒီလိုအခြေအနေမျိုးကလည်းရှိစားတာဖြစ်တဲ့အတွက်ကြောင့်မို့ရောဂါဖြစ်ပွားမှုအခြေအတွက်ကဒီကိုယ့်ရဲ့နေရာစပြီးတော့နောက်တစ်ပတ်လောက်မှဆိုလို့ရှိရင်တော့ရောဂါဖြစ်ပွားမှုတွေလည်းညားလာမလားဒါကတော့ကြိုတင်ဆိုမျိုးတွေးပြီးတော့ကြိုတင်ပြင်ဆင်မှုတွေတော့လုပ်နေပါတယ်
ကိုဗစ်ရောဂါပိုးရှင်းဖြည့်စစ်ဆေးတဲ့ပမာဏနဲ့ပိုးရိပ်သူအရေအတွက်ဟာ900ခန့်လုံးဝင်းကျင်မှာသာရှိနေပြီးအခုလက်ရှိအနေအထားနဲ့ဆိုကောင်းတဲ့အခြေအနေမှာရှိနေပေမဲ့ပြည်သူတွေမပေါ်စားဖို့ကိုသတိပေးထားပါတယ်။အတူပြုလူနာတွေထဲမှာတချို့ကရောဂါလက္ခဏာမပြဘဲအရေးပေါ်ခွင့်စိတ်ကိုလိုအပ်လာချိန်မှာကူးစက်နေတာကိုစစ်ဆေးတွေ့ရှိသူတွေပါဝင်နေတယ်လို့မတော်တဆမှုအပါအဝင်တခြားအကြောင်းအရာတွေကြောင့်သေဆုံးသူတွေကိုစစ်ဆေးရမှာလေရောဂါပိုးကူးစက်နေတာကိုတွေ့ရှိထားပါတယ်။ရွေးကောက်ပွဲကာလမှာကုနေခိုင်ယာမျိုးနယ်ကနေကျော်လုံးကြီးမဲလာပေးသူတွေကိုယောဂပိုးရှင်းရှိစစ်ဆေးပေးခဲ့ပြီးအဲ့ဒီထဲက900ခန့်နှုန်းလောက်မှာကူးစက်ခံနေရတာကိုတွေ့ရှိရတာကြောင့်ယောဂအန္တရာယ်ကိုသတိပြုဖို့ကိုလည်းဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါတယ်
ကျိုးလျာနားလည်းမလွဲပြီးတော့ election မှာနေချင်းမြန်စီတွေသွားပြီးတော့မရန်ကုန်တိုင်းကိုလာပေးတဲ့မကောတာမွန်ပြည်နယ်နော်ဒီအဝေးတိုင်းစသဖြင့်ဒီလိုမျိုးအနေပြီးတော့မဲလာပေးတဲ့သူတွေကသူတို့ရဲ့ဘဲပေးပိုင်ခွင့်ပြည်သူတယောက်ရဲ့ခွင့်ရင်မဆောင်ရှောင်းစေဖို့အတွက်သူတို့တွေကိုကျမတို့ဒီဘက်ကတက်စီနဲ့ဒီစစ်ဆေးပေးတာရှိပါတယ်ဒီလိုစစ်ဆေးတဲ့ဥစ္စာကသူတို့၄000ကျော်မှာဆက်တာဖြစ်ပါတယ်200ကျော်မှာပို့တွေ့ပါတယ်သူတို့တွေကလည်းဒီလိုပဲဘာမှယောဂတာကမကြောက်ဘဲပေးဖို့သွားတယ်ဆစ်လိုက်တယ်ဆစ်လိုက်တော့ပို့တွေ့တယ်ဒါကဘာလို့ဆိုလို့ရလဲပြည်သူလူထုတွေမှာယောဂလက္ခဏာမပြဘဲနဲ့ပို့တွေ့ရတဲ့သူတွေရှိနေတာမပေါ်စပါနဲ့လို့ပြောချင်ပြီးဖြစ်ပါတယ်
ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မွန်လယ်ပိုင်းထုတ်ပြန်ပြီးချိန်အထိဆိုပြည်တွင်းမှာအတည်ပြုလူနာပေါင်း6400ကျော်ရှိနေပြီးသေဆုံးသူကတော့1400ကျော်ရှိနေပါတယ်ရှင် ဒီမှာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတချို့ပြန်များလာရတာနေလူ30%ပိုပြီးမဆုဝေးကြဘူးကျန်းမာရေးဝန်ကြီးဌာနကညွှန်ကြားခဲ့ပေမဲ့ရွေးကောက်ပွဲကာလမှာတော့လူ90%အထိခွင့်ပြုခဲ့ပါတယ်ရွေးကောက်ပွဲပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပြောကြားတဲ့မိန့်ခွန်းမှာတော့ရွေးကောက်ပွဲကာလမှာလူစုလူဝေးဖြစ်ခဲ့တာတွေရှိခဲ့ပေမဲ့တိတ်တိတ်အားတင့်စရာမဟုတ်ကြောင်းပြောဆိုခဲ့ ဖြတ်သိမ်းကဏ္ဍအားဖြင့် UDP ညီညွတ်သောဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုထောင်ပြမှုပုံမှန်နဲ့ဒီကနေ့ပဲမန္တလေးမြို့တရားရုံးမှာထောင်ဒဏ်နဲ့ချမှတ်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ထောင်ခံပါ။နေစီပါတီလိုလူသိများတဲ့ UDP ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုလွန်ခဲ့တဲ့နှစ်20ကျော်ကမန္တလေးမြို့ဦးဝထောင်မှာထောင်ဒဏ်ကျခံနေရခြင်းထွက်ပြေးသွားခဲ့တဲ့အမှုဟောင်းနဲ့မန္တလေးတိုင်းချင်းတာစံမြို့နယ်တရားရုံးကဒီကနေ့ပဲအလုံးနဲ့ထောင်ဒဏ်နှစ်နှစ်စီရင်ချက်ချမှတ်လိုက်တာဖြစ်ပါတယ်။မူလကကြံရည်တဲ့ထောင်နဲ့ရှင်းနေပြင်နောက်ထပ်တိကျကြခံမှုအမိန့်ချလိုက်တာလို့လေဥကျော်မြင့်အကျိုးဆောင်ရှင်းနေဦးနေလီထွန်းကသတင်းတော်တွေကိုပြောပါတယ
်။ဒီနေ့ကတော့ကျွန်တော်တို့အဲဒီထောင်မြင့်မှုအဲတူတူဖို့အတွက်အဲ့ဒါလုံချမ်းတဲ့ထောင်နဲ့နှစ်နှစ်ပေါ့နော်။အမိန့်ချလိုက်တယ်။ဒီသူ့ခုလက်ရှိချုပ်နှောင်ထားတဲ့ဒီချုပ်ရက်ကာလကိုတော့ချုံနှုတ်ကြခံခြင်းကိုခံစားခွင့်တော့မပြုဘူး။သူကမူလင်းပြည်တန်နဲ့တိကျကြခံမှုအတွက်အမိန့်ချမလိုက်နဲ့တူတူဖို့ဖြစ်တဲ့အတွက်ဒီချုပ်ထားတဲ့ချုပ်ရက်ကာလတော့ခံစားဖို့မပြုထားပါဘူး။တူတူဖို့ရဲ့အမြဲဆုံးပြစ်ဒဏ်ဖြစ်ပါတယ်။အလုံကျန်တဲ့ထောင်နဲ့နှစ်နှစ်ချလိုက်တာပါ။လာမယ့်ရုံးချင်းကတော့25ရင်းနေပေါ့နော်။25ရင်းနေကသူကပါလဲဆိုရင်လာဝကအမှုတော့ဆွဲချက်အမိတ်ချမှတ်ဖို့ဆိုပါလေ။ဒီနေ့ကတော့လာဝကအမှု73တဲ့အတွက်ကတော့ဒီနေ့ဆောင်ရွက်ချက်ကြားနာလိုက်တယ်။လာမယ့်ရုံးချင်းကတော့25ရင်းနေပေါ့။
ဦးကျော်မြင့်ဟာရာဇဝတ်မှုပုံမှန်နဲ့1999ခုနှစ်မှာအိုးဘိုထောင်ကနေထွက်ပြေးတဲ့အတွက်ထောင်ပြေးမှုပုံမှန်နှစ်နဲ့လေးအတွက်တရားလူပြ9ဦးကိုစစ်ဆေးခဲ့ပြီးတရားခံပြ2ဦးကိုစစ်ဆေးခဲ့ပြီးတဲ့နောက်မှာတော့အခုလိုအမိန့်ချမှတ်လိုက်တာဖြစ်ပါတယ်။ထောင်ပြေးမှုပုံမှန်နှစ်နဲ့လေးအတွက်အမြင့်ဆုံးပြစ်ဒဏ်ထောင်နဲ့နှစ်နှစ်ချမှတ်ဖို့ဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့လေချင်းတာစံမြို့နယ်တရားသူကြီးဦးကျော်မြင့်ဝင်းက VOA ကိုအခုလိုရှင်းပြပါတယ်။
တရားရင်ကတော့တခါတလေကျတော့လေပြစ်ဒဏ်ဆိုတာတော့စဉ်းစားပြီးချတာပေါ့နော်ကျွန်တော်တို့တရားရင်ကချမှတ်ရတဲ့ပြစ်ဒဏ်ကတော့ပုံမှန်ဖြစ်တော့မဆီမန်တော့ဖျက်တာတဲ့ပြစ်ဒဏ်ကိုချမှတ်လို့ရှိတယ်အမြင့်ဆုံးပြစ်ဒဏ်ချမှတ်တယ်ဆိုတာကလည်းထောင်ထဲကလဲပေါက်လေနှစ်နှစ်ပဲရှိတယ်နောက်တော့ဒီထွက်ပြေးတဲ့ဒီအကျိုးဆက်ကြောင့်ဟိုထောင်ထဲကြားခံရရတယ်ဆိုတဲ့ပုံစံတွေနဲ့နှာမှုရလည်းရှိတယ်တော့တရားရင်ကဒီနှစ်နှစ်ကတင့်တော်တယ်လို့ယူဆတယ်တော့ချမှတ်တယ်ဆိုဖြစ်ပါတယ်
ပြည်ပကနေမြန်မာနိုင်ငံကိုတရားမဝင်ပြန်လာတယ်ဆိုတဲ့ဆွဆွဲချက်နဲ့အမတ်ရှိစကံမှုတွေ့ရမှုအောင်မင်းကတရားလူဖြစ်ဆွဲဆိုထားတဲ့မြန်မာနိုင်ငံလူဝင်မှုကြီးကြပ်ရေးဥပဒေပုံမှန်73တင့်နဲ့ဆွဲဆိုချက်တင်သည့်မတင်သည့်ဆိုတာကိုတော့လာမယ့်ရုံချိန်မှာဆုံးဖြတ်မယ်လို့လည်းခန့်မှန်းထားပါတယ်။လက်ရှိမှာတော့ဥကျမြင့်နေထိုင်ခဲ့တဲ့နေရာ3ခုကိုယာယီသိမ်းဆည်းထားပြီးသူပိုင်ဆိုင်မှုတွေကိုငွေကြေးစစ်ဆေးရေးအဖွဲ့ကစစ်ဆင်နေပြီးတော့ရရှိလာတဲ့အချက်လက်တွေပေါ်မူတည်ပြီးပြည်ထရေးတူဝန်ကြီးကဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကလေးလာသုံးသပ်ပြီးတရားစွဲဆိုခွင့်ပြုမယ်ဆိုရင်ငွေကြေးခွာချမှုတွေနဲ့ပါအရေးယူဆောင်ရွက်သွားမယ်လို့နိုင်ငံတော်သမ္မတရုပ်ညွှန်ကြားမှုချုပ်ဦးစော်ထေကသတင်းမီဒီယာတွေကိုပြောထားပါတယ်ဥကျော်မြင့်ရဲ့ရှင်းလင်းကတော့အခုချိန်ထိငွေကြေးခွာချမှုနဲ့တရားစွဲဆိုထားတာမရှိသေးဘူးလို့ VOA ကိုပြောပါရယ်ဥကျော်မြင့်ဦးဆောင်တဲ့ UDP ပါတီဟာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းဒုတိယအများဆုံးနေရာဝင်ရောက်ရှိမဲ့မှုရည်ရွယ်ထားခဲ့ပေမဲ့ထောင်ပြေးမှုအပါအဝင်ရာဇဝတ်မှုတွေနဲ့အရေးယူခံပြီးနောက်မှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပါတီကိုဖျက်သိမ်းခဲ့တယ်လို့ကိုယ်စားလှယ်လောင်းတွေကိုလည်းပယ်ဖျက်ခဲ့ပါရယ်ခင်ဗျာကျွန်တော်ထောင်ခံမှာမန္တလေးမြို့ကနေသတင်းပို့ထားတာဖြစ်ပါတယ်
ကျိုင်းပြည်နယ်ရတိတောင်မြို့နယ်မှာမေယူမြစ်တွင်ရေချောင်းသွားလာခွေကိုတပ်မတော်ကလည်းကန့်သတ်ထားတဲ့အတွက်ဒေသခံတွေအခက်တွေနေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။စည်ရီပတိပကဖြစ်ပွားနေစဉ်ရတိတောင်မြို့နယ်ကမေယူမြစ်ထဲမှာရေချောင်းသွားလာမှုတွေကိုတပ်မတော်ကကန့်သတ်ဆီးဆီးမှုတွေကြောင့်သွားရေးလာရေးအခက်ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်။ကျိုင်းပြည်နယ်မှာအ धिक ဆက်သွေးရေးလမ်းကြောင်းတစ်ခုဖြစ်တဲ့ရေချောင်းခရီးမှာအကန့်သတ်တွေကြုံနေရတာတစ်လကျော်လောက်ရှိနေပြီလို့လည်းဒေသတော်မျိုးနဲ့စီဒီပင်ကြီးွာကဒေသခံလူကပြောပါလေ
ဒေသမှာလည်းအကနေပြီးတော့ဖိတ်ဆို့ထားလိုက်တာပေါ့အဲအဲ့မတော်ရေကလေ ဒီကြောင့်တော့လာမှုကိုကန္တာခါတဲ့အတွက်ရစေတောင်နဲ့ပူရီတောင်မြို့နယ်ဒီမှာကုန်စီစစ်စစ်မှုတွေကြဆင်းရတာကုန်စီနှုန်းကြီးမြင့်မှုတန်ခံရရတယ်လို့လဲပူရီတောင်မြို့ကကုဝင်းနိုင်ကပြောပါတယ်။မြေကြောင့်ရှိမှာကမြန်မာတက်မလို့ရတဲ့ကမြေကြောင့်တစ်ချောင်းမှာဝင်ဆုံးချရတာအဲ့ဒါမှာကျွန်တော်တို့ကုန်စီစစ်စစ်နယ်နဲ့မော်တော်ပေါ်တွေကင်းပေါ်တွေကမတော်ရတော့ဘူး။အဲ့လိုမျိုးတောင်းနေပါလေ။
ဒီကိစ္စကိုမရှိဘူးတရားရမမကကနဲ့ဆိုတော့ဆင်းစားပြီးချတာပေါ့နော်။ကျွန်တော်အဲဒီတန်လတ်ထားတဲ့အတွက်ဂုံစင်းနှုံကြီးမြှုပ်ပြဿနာပြင်ကျမရေးကိစ္စလို့အခြေခံလိုအပ်ချက်တွေမှာလည်းအခက်အခဲတွေ့နေရတယ်လို့ဦးတည်တော်မျိုးနဲ့ဖွင့်ဆိုပြသူမခင်မျိုးအေးကပြောပါတယ်။
ဖေဘာကိုဝင်ရဲ့မိစ္ဆရာအချင်းရှိပါတယ်ဒီမှာဒီကတော့သူရှိရင်စက်တိုင်တပိုက်တာကိုဆောင်းရရထောက်ဆုံးရခုဆိုလို့ရှိရင်ကိစ္စအချင်းကြီးဒီလိုရှိရင်ပြင်ဖို့လည်းဘောက်တွေလည်းမတော်ရတော့ဆရာဆရာကခက်ခဲခင်းနေပါတယ်ဒီကိစ္စကအဲ့မှာရေးဆိုပြီးအဲ့လိုပါပဲဘောက်တွေပြင်ဖို့လည်းတော်တော်များများအခါကိုခလေးမွေးမိခင်လေးကိုမိကောင်းတဲ့လူငယ်လေးကိုကုန်းဟာခက်ခဲခင်းနေပါတယ်ဒီကြောင့်သွားလာမှု
ဘူးပြီးခဲ့တဲ့အောက်တိုဘာ28မှာဆုံးကလည်းရတိတော်မြို့နယ်ဘီနော်ကျေးရွာနီးအပီပီဆိုင်ရာချက်စင်ဒီကော်မတီ ICRC ကကယ်ဆယ်ရေးပစ္စည်းတွေပို့ဆောင်ရမှာငရန်တုတ်ပြုတဲ့ဆက်လီတစည်းပြစ်ကတ်ကံရမှုကြောင့်မိလောင်ကျွမ်းခဲ့ပြီးအနည်းဆုံး2ဦးသေ2ယောက်တရားရရှိခဲ့ပါတယ်သမရောသတင်းမှပြန်ကြားရေးဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့အေးရခိုင်လက်နက်ကင်ဖွဲ့တွေစီးနင်းလိုက်ပါလာတဲ့ဆက်လီကနေစတင်ပြစ်ခတ်ရာကနေတုတ်ပြန်ပြစ်ကတ်ခဲ့တာဖြစ်ကြောင်းပြောဆိုထားပါတယ် ICRC ကတော့ပြစ်ကတ်ခံရတဲ့ဆက်လီဟာ ICRC ရဲ့အကူအညီပေးရေးပစ္စည်းတွေကိုတည်ယူပို့ဆောင်ရမှာငံရံသုံးပြတဲ့ဆက်လီဖြစ်ကြောင်းအတည်ပြုခဲ့ပြီးပြစ်ကတ်ခံရမှုအတွက်စိတ်မကောင်းဖြစ်ရကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်နိုင်ကိုနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
ဒီနေ့ရုပ်မြင်သံကြားအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါသေးတ
ယ်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနှာစင်ရမှာဖြစ်ပါတယ်စစ်တပ်ကစီစဉ်ပေးတဲ့အတွင်ကူးပြောင်းရေးဖြစ်စဉ်ကြောင့်ပြည်သူအကျိုးပြုအရသာအဖွဲ့အစည်းတွေဆက်လက်ရှင်သန်ရေးမှာအခက်အခဲရှိနေကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
ဒီအစိုးရစီစဉ်တဲ့အထက်အောက်အသွင်ပြောင်းမှုကိုဒီမိုကရေစီအသွင်ကူးပြောင်းမှုလို့ယုံကြည်တာဟာအချိန်မှအမြင်မှဖြစ်စေတယ်လို့ယုံကြည်သူတွေရှိပါတယ်။ဆေးအုပ်စုအကျိုးစီးပွားကာကွယ်တဲ့နည်းလမ်းနဲ့စီမံထားတဲ့ပြုပြင်ပြောင်းလဲရေးဖြစ်တာမို့အရက်ပဲအတင်းအဖွဲ့ရှင်သန်တိုးတက်ရေးကိုထိခိုက်စေတယ်လို့လန်ဒန်ဂိုးစမစ်တက္ကသိုလ်ကတိကာဒေးဗစ်ဘရန်နန်နဲ့ဆွီဒန်နိုင်ငံလွန်တက္ကသိုလ်ကသုတေသီဆာရာရှူမန်တို့ကသုံးသပ်ပါတယ်။ဒီမိုကရေစီဒလေးကိုပြုစုပြောင်းထောင်ရမှာအယက်သားအဖွဲ့အစည်းတွေဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ပါတယ်။အများအကျိုးကိုထမ်းဆောင်ကြရမှာအယက်ပဲအသင်းအဖွဲ့ဟာတဦးချင်းအနေနဲ့ရောအုပ်စုအနေနဲ့ရောပါဝင်ကြပါတယ်။ဒါကြောင့်လူသားချင်းစာနာရေးလူခွင့်ရေးရှင်ရင်မှုကျော်ပါရေးစတာတွေကိုအကောင့်ထဲပေါ်ရမှာအယက်ပဲအဖွဲ့တွေဟာအရေးကြီးပါတယ်။မြမပြေမာပြုပြင်ရေးလို့လို့အယက်ပဲအဖွဲ့တွေများပြားလာသလိုအစိုးရကိုင်းတွေလည်းပေါ်ပေါက်လာပါတယ်။မွဆလင်စန့်ကြီးကစပြီးတိုင်းရင်းသားအုပ်စုပြိပက္ခဖြစ်တဲ့အထိအကြမ်းဖက်မှုတိုးပွားလာတာစစ်တပ်ရဲ့ကြီးကြပ်အုပ်ထိန်မှုကိုတိုးမြင့်မှုတောင်းဆိုသလိုဖြစ်နေပါတယ်တဲ့
။ရှင်လင်းတို့အုံကြွမှုကိုစစ်တပ်ကဖြိုခွင်းလိုက်ပြီး1990ရွေးကောက်ပွဲရလဒ်ကိုအတိမတ်မပြုတ်တဲ့အခါ NLD ပါတီဝင်တွေ NLD ထောက်ခံသူကျောင်းသူကျောင်းသားနဲ့နိုင်ငံရေးလှုပ်ရှားသူတွေဟာထိုင်းမြန်မာနယ်စပ်မှာခိုလုံသွားကြပါတယ်။သူတို့တီထောင်တဲ့အရက်ဖက်အဖွဲ့အစည်းတွေကိုအပီပီဆိုင်ရာကရန်မုံငွေထောက်ပံ့ပါတယ်။အဲ့ဒီတည်းမှာအမျိုးသမီးလှုံ့ဆော်မှုအဖွဲ့ဟာထင်ရှားပါတယ်။ဒါပေမဲ့ဦးသိန်းစင်အစိုးရအသွင်ကူးပြောင်းရေးလုပ်တဲ့အခါနိုင်ငံတကာအထူးရှင်တွေဟာ အစိုးရနဲ့တိုက်ရိုက်ဆက်သွယ်ပြီးနေဆက်ကအရက်ဖက်အဖွဲ့အစည်းတွေကိုထောက်ပံ့မှုလျှော့ချလာပါတယ်။ဒါကြောင့်ပြည်တွင်းကိုရွှေ့ပြောင်းရတဲ့အသင်းအဖွဲ့ရှိလာသလိုဖြတ်သိမ်းလိုက်ရတာကြီးလည်းရှိလာပါတယ်။ထမ်းမြန်မာနေဆက်မှာတည်ထောင်တဲ့အရသာအဖွဲ့အစည်းတွေဟာအတွေ့အကြုံရင့်ကျက်တဲ့အသင်းအဖွဲ့ဖြစ်လို့လူပေါင်းတဲ့ပြီးဆောင်ရမှာအရေးကြီးတယ်လို့ဆိုပါတယ်။
တိုင်းရင်းသားအရက်ဖက်အဖွဲ့အစည်းတွေဟာညီညာရေးနဲ့ဖက်ဒရယ်စနစ်ကြီးသုံးရေးကိုအာရုံစိုက်ကြပြီးမယ်ရန်ကုန်အခြေစိုက်အရက်သားအဖွဲ့တွေကတော့ဒီမိုကရေစီအရေးတိုးတက်ခွင့်ပြုရေးနဲ့တရားဥပဒေစိုးမိုးရေးကိုအဓိကထားကြပါတယ်မြို့နေအရက်ဖက်အဖွဲ့တွေဟာအစိုးရချုပ်ကိုင်မှုနဲ့နီးနီးကပ်ကပ်နေကြရပြီးတိုင်းနယ်ကအရက်ဖက်အဖွဲ့အစည်းတွေကတော့ဒေသကလူတို့ကိုကိုစားပြုတာမှုကိုပိုင်း Tamime, Nesa Dita, Titamroga, Tapian Lade Kama, Pedana Shila Vare.
Tamima Nesa Ditaha, a Yabe, a Dempue, a Nyazo Shida Ditapia Bari. Diana Apuesile, Nyapia Bari. Ayudema, Kenya Yata, Puesile, Hartin Shabi, a Bibi Sayae, a Kunigo Yashi Jabari. Diana a Dempue Rego, through Usune, Quejalo, Meabau, through her Lenega and Bidipa Neo. Nanganaga Akuni Neva, Sestani Vare. Kian Yulu Lenagan Pueha. Didagan Lu Pue Sima, Chikan Tavare. Nangan Yulu Muye, Ochoye, Salari, Pianan Sestani Vare. Pina Yene Lumuyema, Dinda Lenagane, Dinda Yepe, Pue Siri, Pombi, Didagan, Jo, De Burari, Shinivare. Democracy Tamari, Ditone, Tremilia, Amyazuha. Neza Didagandi, Muito Light Up Chevare.
ကချင်းပြည်နယ်မှာဆိုရင်အိုးမဲအိမ်မဲဖြစ်သွားတဲ့ဒုက္ခတွေတွေကိုလည်းရပ်ဖက်အဖွဲ့တွေကကူညီဆောင်ရှောက်ပါတယ်။နေဇာနိုင်ငံရေးနဲ့တိုင်းနာအရေးကိုခွဲခြားသုံးသပ်လို့မရပါဘူး။ဒါပေမဲ့နေဇာဒေသကအရပ်ဖက်အဖွဲ့ကိုတိုင်းနာလက်နက်ကိုင်တွေကိုစလီအဖြစ်တမ်းပတ်လို့မရပါဘူး။တိုင်းနာလက်နက်ကိုင်တွေသညာစာတာသူ့ဘော်ကြီးမှာပါဝင်နေတာကိုအယက်သားအဖွဲ့တွေကဝေဖန်ရှုတ်ကြကြပ ကိုမူဆိုးတော့လာတာကိုကရင်အရက်ဖက်အဖွဲ့တွေကမှတ်တမ်းတင်ထားပါတယ်။ထိုင်းနယ်စပ်အခြေစိုက်အရက်ဖက်အဖွဲ့အစည်းတွေကနိုင်ငံခြားထောက်ပံ့မှုရရှိတဲ့အတွက်လုပ်ငန်းမျိုးစုံကိုအောင်မြင်စွာလုပ်ကိုင်နိုင်တာဖြစ်ပါတယ်။အရက်ဖက်အဖွဲ့အစည်းကိုကြားနေသူအဖြစ်သတ်မှတ်တာကြောင့်အပြူကြီးဆိုင်ရာကထောက်ပံ့တာဖြစ်ပါတယ်။ NLD အစိုးရတက်လာတဲ့အခါအရက်ဖက်အဖွဲ့တွေရဲ့လုတ်ပိုင်ခွင့်ကျင်းပြောင်းသွားပါလေတဲ့တာဝန်သိပြီးပွင့်လင်းတဲ့အစိုးရပေါ်ပေါက်ရေးမှာအရက်ဖက်အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍဟာအလွန်အရေးကြီးပါလေခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့အဝေးပြေးကုန်ကားမောင်းတဲ့နောက်လိုက်တွေကိုဗစ်ကာကွယ်ရေးကြောင်းပြောပြထားပါလေကိုဗစ်ရောဂါကာလမှာကုန်စည်စီးဆင်းမှုတွေအလုံးလုံးပေးကြရတဲ့ဒီကုန်ကားမောင်းတဲ့နောက်လိုက်တွေလည်းသဇုံတရားကုဆက်ခံနေရတယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်။အခုလိုကုဆက်မှုကနေကာကွယ်ဖို့ကျမ်းမာရေးနဲ့အာဂဇဝန်ကြီးဌာနကလမ်းညွှန်ချက်အပြင်နိုင်ငံတကာမှာရောဘလို့အကြံပြုထားပါလဲ။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များသိရင်အထွေထွေရောဂါကုဆက်ဆရာဝန်များအဖွဲ့ကဒေါက်တာမြင့်ကိုကျွန်တော်ဝန်ထမ်းကမေးထားပါလဲ
။ Okay, ဒေါက်တာမြင့်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ရောဂါကြောင့်ထိခိုက်ခံရသူတွေထဲမှာဒီအဝေးကြီးသူတစ်ဖြစ်တော့ဒီကုန်ကားမောင်းတဲ့သူတွေပေါ့နောက်လိုက်ပယ်ရတွေရောရောဂါတုံတရားကုသခံရတာကိုတွေ့ရပြီးတော့ကျန်းမာရေးဝန်ကြီးဌာနဘက်ကလည်းတော်တော်စိုးရိမ်နေတဲ့အဝေးကြီးကအထက်ကုန်ကားမောင်းသူတွေနောက်လိုက်ပယ်ရတွေအနေနဲ့အထက်ဘာတွေသိထားတယ်လဲ
ကိုဗစ်ကာလကြတော့အနေမှာပဲနေကြပါပြောပေမဲ့လည်းကုန်စည်တွေစီးဆင်းဖို့ဆိုရတခါကုန်ကားတွေကိုပြန်ပြီးတော့ကူပေးမယ်ပေါ့ပြောထားပေးမယ်လေတော်တော်များများကြောက်ပြီးတော့60ရာခိုင်နှုန်းကုန်စည်တည်တဲ့ကားတွေကမထွက်ကြအဲ့ဒါကိုပြန်ပြီးတော့မင်းတို့ကိုဗစ်တွေဆက်ပေးမယ်ရေပေါ့ပထမတော့တစ်ခါဆင်း2000ပေါ့ဗျာလုံးခဲ့ကြရင်နောက်တစ်ခါပြန်ဆင်းပေါ့နောက်တော့အဲ့ဒါလေးကုန်ကားသမားတွေကစိတ်ပိုက်တတ်နိုင်ဘူးပေါ့အဲ့ဒါနောက်ဆုံးဈေးကတော့1000လောက်ပြန်လျှော့ပေးတာပေါ့ဒါမှမဟုတ်လူတွေအစ်စီရမှာကြောက်တဲ့အခါကျတော့လေရှောင်တော့တချို့လည်းမထွက်ဘူးပေါ့နောက်အဲ့တော့ကျမ်းမာရေးဝန်ကြီးဌာနကတော့ဒီအဝေးပြေးကုန်တင်ရေမောင်းနေရေနောက်လိုက်တွေအတွက်ကိုကိုဗစ်မကူအောင်လိုက်နိုင်မယ်စံကြုံချက်များဆိုပြီးတော့အော်တိုဘာ30ရက်နေ့ကထုတ်ပြန်လိုက်တာပေါ့နော်တွတ်တဲ့အခါမှာလည်းမတ်စင်နဲ့နော်လူတွေခက်ခါပါအဲ့တော့ဒါကလူတွေတက်နိုင်တော့မတင်ပါနဲ့ပေါ့
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
သူကလမ်းမှာနားတာတွေပါရှိတယ်အဲ့ခါစားတော့ဆိုင်တွေပါရင်ဝင်ရမယ်ဆိုရင်ပိုကတိကအကုန်လုံးပေါင်းပြီးတော့၄-၅ယောက်ဝိုင်းဖွဲ့ပြီးစားတာတွေကစကားပြောတယ်တချင်းတွေဆိုးလိုက်ကြသေးတယ်တရားမတရားပွေဖက်ကြတယ်အဲ့လိုတွေပေါ့နော်အဲ့ဒါတွေကကိုဗစ်ကြောင့်ကြတော့မလုပ်သင့်ပါဘူးတယောက်ချင်းတနေရာထဲမှာသွားစားပါညွန်ကြားချက်ထဲမှာပါတာပေါ့နော်စားတော့တဲ့နေရာမှာမတ်စီဖွင့်ပြီးစားကြတယ်ဆိုတော့အဲ့ဒီကနေရောဂါတွေကူးမှတော့ကြောင့် ကိုယ့်ရဲ့ဒရိုင်ဘာလုပ်တဲ့အခန်းလေးကိုတက်နိုင်အောင်ကိုတယောက်ထဲအနေနဲ့ကာထားပါတော့နောက်ကခီးသေးရောပစ္စည်းတွေကိုဘေးရောမရှိရအောင်ပါတော့ပလတ်စတစ်နဲ့ကာထားတာကတော့ဒါမစီရတိုင်းနေနကားမှာလျံတန်းနေပါညာရှိရပါတော့လက်တင်အဲနောက်ငွေဆက်ကူငွေကြီးပေါက်ချာအဲအဲ့ဒါကြီးပါအစားကင်ွယ်ပြီးလို့ရှိရင်လက်ကိုရေကန်နေနဲ့ပို့ဖို့လေညွန်ကြပြီးတာပေါ့နော်အစ်ကိုကုံကားတွေကနောက်လိုက်ပြီးပေါ ไอ้แม่ซอเชียลเปลี่ยนပြီးတော့တခါဘုဒ္ဓဆီတွေပြန်ဖျားတာမျိုးတွေပေါ့เนาะပြီးတော့မှာဒီဝိကားတွေကိုတခါဖွင့်ပြီးမောင်းမှာပေါ့เนาะလောင်ပိတ်နေမှာဆိုလို့အဲကောင်းပဲရှိရှိဒီကြားထဲမှာမှာကိုယ်မှာဖျားတဲ့ထင်တယ်အနမ်းပြောက်ပဲထင်တယ်ချောင်းစိုးတွေမောတွေကြက်တွေပေါ့ကိုဗစ်ကလက္ခဏာတခုရှိတယ်ထင်ရင်တော့အလုပ်မသွားနဲ့ပေါ့ခွင့်နိုင်လိုက်ပေါ့ဗျာဆိုတော့ကျွန်မရဲ့စစ်ဆေ
ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတာအပြင်ဒီနိုင်ငံတကာဘက်မှာမြန်မာပြည်ရဲ့အထောက်အပံ့ဖြစ်နေတယ
်။ American CDC မှာလည်းအဲ့လိုမျိုးပေါ့ဒီခရီးဝေးသွားတဲ့အဓိကားတွေအကုန်လုံးကိုသူကစီကံနေထုတ်ပြန်ထားတာမြန်မာပြည်နဲ့ခတ်ဆန်တာပဲဗျ။သူတို့ကလက်မှတ်ဓာတ်စီတရားတွေဖြစ်တဲ့ခါကျတော့ပေါချာလေးတွေပေးရပြီးအဲ့ဒါမျိုးတွေ electronic နဲ့ပဲတယ်လီဖုန်းတွေကိုထည့်ပေးလိုက်မယ်။စာရွက်တွေပါနဲ့မလုပ်တော့ဘူး။အဲ့ဖုန်းနဲ့ကြိုပြီးတော့ဒီမှာဓာတ်စီလာထည့်မယ်။ကုန်ချမယ်ဆိုလို့ရှိရင်ကုန်ချမယ်ကုန်တင်ကုန်ချတဲ့အခါမှာလူတွေကလာပြီးတော့ပြန်ပြန်ရောက်လာတာပေါ့အားတာကိုလည်းဆိုတော့ကြိုတင်ပြီးတော့ကုန်ချမယ်ရှေ့ဘက်ကနေချတယ်သူကဒီဘက်ကနေသွားဟိုဘက်ကလူတွေမချိမိအောင်အနည်းကမဖြစ်လာအောင်သူကစီစဉ်တာမျိုးတွေတွေ့ရတယ်ကြောက်တော့ကြလက်ဆွဲမတော့ဆက်ဖို့လို့ပါတော့လေသူတို့ဆက်ထုတ်ပြန်တာရှိတယ်ခုနောက်ပိုင်းကျတော့ဘာပြီးပါဘယ်လိုလုပ်ထားလဲဆိုတော့ခရီးစဉ်ကိုဖျက်လိုက်တာပေါ့ဟိုဘက်ကနေဆိုတော့ရန်ကုန်ကနေမန္တလေးကိုတရိပ်ပို့မဲ့ကားဒီပြင်းမနာမှာခဏကြီးရဒီနောက်ကဒီဘက်ကားနဲ့ပစ္စည်းပြန်ထည့်ပေးဒီဘက်ကကားနဲ့ပြန်တယ်သွားဆိုပြီးအဲ့ဌာနနေရာမျိုးမှာအားလုံးကိုဒီနာတို့ဘက်တွေစစ်ပြီးတော့ပြန်သွားကြတယ်။နောက်လျှောက်ကြည့်ပြန်မလာခိုင်းဘူး။ဟိုဘက်ကနောက်တစ်ဦးကဆက်မောင်းသွားတာပေါ့နော်။ဒါပေမဲ့တော်တော်များများကဒီစီကန်းချက်တွေကိုလိုက်နာဖို့တော့လိုရပါပေါ့နော်။သူတို့ကအဲ့ဒါလေးတွေကိုအခုလိုက်နာရတဲ့ခက်တယ်လို့သတင်းတွေကကြားရတယ်။ဟုတ်ကဲ့။အဲ့
တော့ပုံကားပေါ်ဆရာတက်တက်ချင်းမှာဆရာကဒီစီရိုင်းတော့ဆရာလည်းပြောလိုက်တယ်။အသေးစိတ်လေးစလုပ်တင်တာလေးကိုရှင်းပြပေးပါလား
။စီကားလက်တန်တိုင်းပဲပေါ့ဗျာ။အဲ့ဒီနေရာတွေမှာဒီ high sodium hypochlorite ပဲဖြစ်ဖြစ်ဒီတန်းတွေပို့တက်ပေးရမယ်။နောက်ကတကားတွေအပေါ်လက်တန်းတွေပေါ့နော်။ဂီယာတန်းတွေပေါ့နော်ရှိမှာထိုင်ကုန်တဲ့နေရာတွေအကုန်လုံးပေါ့ဆိုဖာတွေကအစားပါလူတွေထိုင်ပြီးသွားတယ်၊ကင်ပြီးသွားတယ်၊ရှေ့ကဒေသမှုတွေထိုင်ဒါတွေအကုန်လုံးတယောက်ပြီးတိုင်းတယောက်ပြီးတိုင်းလိုက်ပြီးတော့ပို့တက်စီစင်းတာပေါ့ဒီ။နောက်အင်းသားတွေပါရအစားပေါ့နော်။ဂရင်းပေါ့တကားတွေအကုန်ဖွင့်ခိုင်းထားတာမျိုးတွေအစား။အင်းသားကြတော့လေအဝတွေမှာအရက်ကန်နေနဲ့အန်ဆန်တဲ့ဒေသတွေနဲ့ပေါ့စပရေးနဲ့ဖြန်းရတာပေါ့။ကုန်စီတစ်တာတွေကိုလည်းတနေရာတနေရာနောက်တူကင်တော့မယ်ဆိုလို့ရှိရင်ပိုးသက်စီတွေနဲ့ဖြန်းပြရတာတွေ့နေလောက်တာရှိပါတယ်
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီနေ့မှာအရေးပါတော့ငွေဆက်ကူတွေကင်တွေသုံးဆွဲတာပေါ့ဆရာနော်ဓာတ်စီဆိုင်မှာဖြစ်ဖြစ်လမ်းမှာဝယ်စားတာဖြစ်ဖြစ်အဲ့ဒီခါကျတော့ဒီငွေဆက်ကူကဘယ်လို
သူတို့ပတ်စံရေးချဲကိုထည့်ရမယ်အစားဒီအချီအောင်အသေးရင်ပွားနေစီလေးကိုပိတ်ပါအဲ့လိုင်းလေးကိုဖိလိုက်တာနဲ့ဒီကောင်ကလေလဲပါအကုန်လုံသွားတယ်ပလတ်စတစ်အချီလိုင်းတို့အိတ်လေးတွေစောင်းထားပြီးတော့ပတ်စံကိုဒီထဲမှာထည့်ကိုယ်လည်းပြန်အားမယ်ဆိုတရားနဲ့ယူပြန်ထည့်ပြီးရန်ကိုယ်လက်ကိုခိုင်းတဲ့ဒီဘာပေါ်နေပါလေတော့မှအဲ့လိုမထည့်ကြသေးတာသူတယ်လီဖုန်းတော့မှအဲ့လိုလိုင်းထိုးအိမ်နဲ့ပြန်တာမျိုးရှိတယ်တကူသုံးနေရတယ်လီဖုန်းနေရလဲကိုတယောက်တည်းသုံးနေရပြဿနာမရှိဘူးအခြားလူတယောက်ကသာကိုက်မယ်အဲ့ဒီပုံမှန်လေးပြဿနာရတက်လာနိုင်တာပေါ့အဲ့ဒါကြောင့်ကိုဦးရဲ့ကိုင်ပြီးတဲ့နေရာမှာဒါကိုယ့်အိမ်ထဲမှာထည့်ပြီးရရှင်ပြန်ကိုင်ပြီးရရှင်ကိုလက်ကိုတော့အမြဲတမ်းလက်တန်စင်နေအမြဲတမ်းပုတ်တက်နေတာကတော့ဒါမှအခုဆိုတော့မမြရတယ်ဒီလက်တန်စင်တွေကဈေးလည်းသိမ့်မကြီးရောဘူးလေအသေးလေးလည်းရှိတယ်အကြီးလည်းရှိတယ်ကားထဲမှာဆိုရင်တော့ကြီးကြီးဆောင်ထားဖို့တင်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီဘောက်ချာတို့နောက်စာရွက်စာတမ်းဒီတို့နဲ့ပတ်သက်ရင်လည်းအလားတူပဲ
မှန်ပါတယ်ကွန်ပျူတာကြီးရာကြောင်လက်မှတ်ထိုးတယ်သူကအဲ့ရနေ receipt တွေယူလာတယ်ဒီကုန်တစ်တာကြီးတွေမှာတစ်စိတ်ရိုက်တာတွေရှိတယ်အပေါ်နေပြီးစာတွေရေးရတယ်ရှိတယ်ဒီပစ္စည်းတွေအကုန်လုံးကင်တွယ်ပြီးတိုင်းလက်ကိုပတ်စရာကိုဆေးရမယ်နောက်ကိုပိုင်ဘောပဲချိန်ချတာပို့ပြီးတော့ကောင်းတာပေါ့ဗျာဘောပဲမှာမဟုတ်ဘူးမျက်မှန်တွေကကိုပိုင်ကြောက်သေးတော့တာမှန်တယ်ဒါပေမဲ့ဟိုချဒီချဟိုနားတင်လိုက်စာဖတ်တော့မှယူကင်တယ်အဲ့တော့ဘယ်ဟာပဲဖြစ်ဖြစ်မိမိတူတည်းပိုင်ဘောပဲမှာဖြစ်ဖြစ်လက်နေတဲ့မိကြီးပါရအစပေါ့နော်ကိုကိုတိုင်းတူရင်းကိုင်မိကြီးဆယ်လေးတောက်တဲ့လူတွေရှိတယ်ကွန်စားတဲ့လူတွေရှိတယ်အဲ့ဒါကိုလည်းကိုဗစ်နီးနဲ့ဘယ်လိုလုပ်မလဲပေါ့ကွန်ရဝဲတယ်ကိုအထုတ်တွေကသွားစိတ်နဲ့ထုတ်ပေးလာတယ်တခြားလူတွေကလက်အိတ်နဲ့တော့သူလုပ်ပေးနေတာတွေ့တယ်ဒါပေမဲ့ဒီလက်အိတ်ကနေကိုဗစ်တစ်ခုတစ်ခုလုပ်ရတဲ့အခါကျတော့ရေစုရဲ့လက်အိတ်စီတက်မှာမလားဟာပေါ့ပစံသေးကိုဆဲတော့ကိုဗစ်ပိုးတန်းထက်တယ်လို့ဖြစ်သွားနိုင်တာပေါ့အဲ့တော့ဒီအမူချင်းလေးတွေကျွန်တော်တို့ပြေပြအောင်တော့လုပ်ရမှာပေါ့
ဟုတ်ကဲ့ဆရာကြီးနောက်ဒီနေရာမှာတစ်ခုကဆရာဒီလိုက်နာရခက်တဲ့အကြောင်းတစ်ခုဆရာထည့်ပြောခဲ့ပါတယ်ကားတွေတော့တချို့ရှော့ချခဲ့ရတယ်ဆိုတော့လေအဲ့ဒီအပေါ်မှာ
ဒီကုန်စီကားတွေဆွဲနေတာကဒီကုန်စီနှုံးကိုထိန်းတာသူကြကြဒီကာလမှာတော့သူတို့ကိုချီးမြှောက်တာပေါ့နော်ဒီ test လုပ်တာကိုဒီရက်ကျွန်တော်တို့ရှော့ ော့ပြီးရင်တော့ပိုအလကားလုပ်ပေးမယ်ဗျာနောက်ခါကျသူ့ driver တွေစပယ်ယာတွေကတော်တော်ကြောက်ကြတယ်ဒီနှကောင်းလေးကိုနောက်တော့ပဲမယူခံခြင်းလို့ဆိုရအလုံးမစင်းဘူးဗျာအချို့ကတွေးအောင်ဆွတ်တယ်လို့ပြောတဲ့လူတွေရှိတယ်တော်တော်ကြတစ်ခါသွားရင်တော်ထိုးပြီးတော့ပြင်နောက်ထပ်80နာရီတစ်ခါပြန်ထိုးပေါ့အဲကြောင့် driver တွေကသိမထွက်ချင်ကြတာရှိကြတာပေါ့နော်အဲ့ဒါတွေကိုချီးယွန်းပညာပေးဖို့လိုတယ်ဒါဟာသိနာကျင်တာမဟုတ်ဘူးမျက်ရည်လေးတော့ဝဲသွားမယ်ဒါပေမဲ့ဒါကလည်းခဏခဏမဟုတ်ပဲနဲ့ပေါ့နော်အခမဲ့စစ်ပေးမယ်ဆိုရင်တော့ပို့ပြီးတော့အဆင်ပြေနိုင်မယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
လာပါရှင်ကျမကအမိပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြောက်ဦးမြို့နယ်တင်ယူကျေးရွာမှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းမှာအစိုးရကထောက်ပံ့ထားတဲ့စံအိတ်600ကျော်ကိုစစ်တပ်ကသိမ်းယူသွားခဲ့ပါတယ်။ရှမ်းပြည်နယ်အတွင်းရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်နေရာ40နေရာအနိုင်ရရှိထားတယ်ဆိုတာနဲ့ရခိုင်ပြည်နယ်အတွင်းရွေးကောက်ပွဲမှာလွတ်တော်နေရာအများစုအနိုင်ရခဲ့တဲ့ရခိုင်နိုင်ငံရေးပါတီဟာရှေ့ဆက်ပြီးတော့လွတ်တော်နိုင်ငံရဲ့အခင်းကျင်းမှာဘယ်လိုလှုပ်ဆောင်သွားကြမလဲဆိုတဲ့အကြောင်းလေးကိုကြားသားရမှာပါရှင
်။ကျမကနန်းဟောင်းပါရှင်သတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တင်ညိုကျေးရွာရှိစစ်ဘေးဒုက္ခသည်တွေအတွက်အစိုးရကထောက်ပံ့ထားတဲ့စံအိတ်600ကျော်ကိုနိုဝင်ဘာလ17ရက်နေ့ကစစ်တပ်ကသိမ်းယူထားတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။စစ်တပ်ကကားခုနှစ်စီးနဲ့ရောက်ရှိလာပြီးဘုံတော်ကြီးကျောင်းမှာစုပုံထားတဲ့စံအိတ်တွေကိုကားပေါ်တင်ပြီးလင်းမွေတောင်ဘက်ကိုမောင်းသွားတာဖြစ်တယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်။အဲ့ဒီအိတ်တွေကိုလူမှုကယ်ဆယ်ရေးနဲ့ပြန်လည်နေရန်ချထားရေးဝန်ကြီးဌာနကတိမ်ညိုရှိစစ်ဘေးဒုက္ခသည်အိမ်ထောင်စု855စုလူဦးရေ3000ကျော်အတွက်ထောက်ပံ့ထားတဲ့ဆန်အိတ်တွေဖြစ်ပြီးအခုလိုဆန်အိတ်တွေကိုသိမ်းယူသွားတဲ့အတွက်ဒုက္ခသည်တွေစားတောက်ရေးအတွက်အခက်အခဲဖြစ်နေတယ်လို့ဆိုပါတယ်
2020ရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်းရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနေလွှတ်တော်နေရာ40အနိုင်ရရှိထားပါတယ်။ပြည်သူ့လွှတ်တော်73နေရာ၊ပြည်နယ်လွှတ်တော်25နေရာနဲ့အမျိုးသားလွှတ်တော်2နေရာအနိုင်ရရှိခဲ့တာပါ။ကျန်တဲ့လွှတ်တော်နေရာတွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်က46နေရာ၊ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက42နေရာ၊ပိုးပါတီက17နေရာ၊တန်းပါတီက10နေရာဝါပါတီက3နေရာ၊ကြားဖြူပါတီက2နေရာ၊လာဟုပါတီ2နေရာနဲ့တတိပုဂ္ဂလ2နေရာအနိုင်ရရှိပါတယ်။ရှမ်းပြည်နယ်မှာဝင်ရောက်ရှင်ပြိုင်တဲ့နိုင်ငံရေးပါတီ12ပါတီရှိပြီးသုတ္တကုစလပေါင်း1000ကျော်ဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်။
နိုဝင်ဘာလ10ရက်နေ့အထွေထွေရွေးကောက်ပွဲမှာမွန်ပြည်နယ်တစ်ခုလုံးမဲဆန္ဒနယ်မြေ45နေရာရှိတဲ့အထက်မှာမွန်ညင်ညွတ်ရေးပါတီကအမှတ်17နေရာရရှိခဲ့ပြီးကရင်ပြည်နယ်မှာမွန်တိုင်းသားရဲဝန်ကြီး2နေရာရရှိခဲ့တဲ့အတွက်ဒီ2020ရွေးကောက်ပွဲမှာမွန်ညင်ညွတ်ရေးပါတီကလွတ်တော်ကိုယ်စားလှယ်12ဦးအနိုင်ရရှိခဲ့ပါတယ်။မုဒုံနယ်ရေးပြည်သူ့လွတ်တော်ကိုယ်စားလှယ်2ဦးမွန်ပြည်နယ်အမျိုးသားလွတ်တော်မဲဆန္ဒနယ်မြေအမှတ်369ဖြစ်တဲ့မုဒုံနယ်ရေးမြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်3ဦးဖြစ်တဲ့အတွက်ပြည်ထောင်စုလွှတ်တော်မှာမွန်ညင်ညွတ်ရေးပါတီကကိုယ်စားလှယ်စုစုပေါင်း5ဦးရှိခဲ့တာဖြစ်ပါတယ်။မွန်ပြည်နယ်လွှတ်တော်မှာဆိုရင်မွန်ညင်ညွတ်ရေးပါတီအမတ်နေရာ6ဦး NLD က19ဦးအစိုးရတပ်မတော်အမတ်နေရာ7ဦးတို့ရှိလာနေပါတယ်။
2020အထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကအပြတ်သတ်နိုင်ရရှိခဲ့ပြီးချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ပါတီကတော့တနေရသာအနိုင်ရရှိခဲ့ပါတယ်။မြို့နယ်၉မြို့နယ်ရှိတဲ့ချင်းပြည်နယ်စုစုပေါင်းမဲဆန္ဒနယ်မြေ39နေရာရှိတဲ့ဆဲကနေ NLD ပါတီက36နေရာ၊စုမီဒီမိုကရေစီဖွဲ့ချုပ် ZDC ပါတီက2နေရာနဲ့ CNLD ပါတီတနေရသာအနိုင်ရရှိခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကချင်းပြည်နယ်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်က28နေရာနိုင်ခဲ့ပြီးစုမီဒီမိုကရေစီဖွဲ့ချုပ်က6နေရာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက9နေရာအနိုင်ရရှိခဲ့ကြပါတယ်
ကရင်ပြည်နယ်ကြိုင်အင်းစိတ်ကြီးမြို့နယ်မှာမဲဆန္ဒနယ်တက်မှာပါဝင်တဲ့တောင်ကလေးကျေးရွာအုပ်စုကမဲယုံတစ်ခုမှာဆန္ဒမဲပေးခွင့်ရှိသူ925ယောက်ရှိပေမဲ့လည်းရွေးကောက်ပွဲနေ့မှာမဲလာရောက်ထည့်သူတဦးမှမရှိဘူးလို့မဲယုံတာဝန်ရှိသူတွေကပြောပါတယ်တောင်ကလေးကျေးရွာအုပ်စုမှာရွာပေါင်း20ဝန်းကျင်ရှိပြီးမဲယုံ3ယုံရှိပါတယ်ဆန္ဒမဲပေးပိုင်ခွင့်ရှိသူ1000ကျော်ရှိနေပြီးမဲယုံ3နဲ့နှစ်မှာအနည်းငယ်သာမဲလာထည့်ပါတယ်မဲယုံ3မှာတော့ကြွတင်မဲတမဲကလွဲပြီး တယောက်မှမဲလာထဲတာမရှိဘူးလို့တောင်ကလေးကျေးရွာအုပ်စုမဲယုံမူစောလင်းထူးကပြောပါတယ်။အဲ့ဒီဒေသမှာလမ်းပန်းဆက်တွယ်ရေးခက်ခဲလို့တရွာနဲ့တရွာဝေးကွာနေပြီးမဲယုံတရှိတဲ့နေရာကလည်းမဲလာထဲတဲ့သူတွေအတွက်အလန်းဝေးနေတဲ့အတွက်မဲလာမထဲတဲ့အကြောင်းရင်းတစ်ခုဖြစ်ကြောင်းမဲယုံတောင်ဝင်ရှိသူတွေရဲ့ပြောပြချက်အရသိရပါတယ်။အဲ့ဒီတောင်ကလေးကျေးရွာအုပ်စုမှာတိုင်းနာလက်နက်ကန်ရောနောအုပ်ချုပ်တဲ့နေမျိုးဖြစ်ပြီးပထမဦးဆုံးအကြိမ်ဆန္ဒမဲထဲခွင့်ရတာလည်းဖြစ်ပါတယ်။
ကတဲ့နွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နနက်ကန်ပဏိပခတွေကြားရက်ကရခိုင်ပြည်နယ်ရွေးကောက်ပွဲမှာရခိုင်နိုင်ငံရေးပါတီတွေကလွတ်တော်နေရအများစုမှာအနိုင်ရရှိခဲ့ပါတယ်။ရှေ့ဆက်ပြီးရခိုင်ပြည်နယ်လွတ်တော်နိုင်ငံရေးအခင်းကျင်းမှာဘယ်လိုလှုပ်ဆောင်သွားနိုင်မလဲဆိုတာကိုသက်နိုင်ကနေစူးစီးတင်ဆက်ပေးထားပါတယ်။
လနဲ့ကမြေပခတ်တွေချာထဲရရွေးကောက်ပွဲကျင်းပပြုလုပ်ခဲ့တဲ့ရခိုင်ပြည်နယ်မှာဒေသခံရခိုင်မျိုးသားပါတီကပြည်နယ်လွတ်တော်မှာနယ်စွန်နိုင်ရရှိခဲ့တယ်လို့ရခိုင်မျိုးသားပါတီအုပ်ချုပ်ဦးသာထွန်းလကပြောပါတယ်
လောလောဆယ်ကျွန်တော်တို့ပါတီကပြည်နယ်လွတ်တော်မှာခလင်းနေရရည်ဒီတုလွတ်တော်မှာလိနေရရည်ဒီမြို့လွတ်တော်မှာလိနေရစုစုပေါင်းဆင်းရနေရအနိုင်ရတယ်ဗျစစ်ကေးရရန်ကြီးရမအောင်ရတောင်ကုန်းရအိမ်မျိုးတွေလင်းမျိုးတွေမှာအနိုင်ရပါတယ်
လလမြတ်တဲ့ရှင်နေမရှိဘူးဆိုပြီးတော့ရခိုင်နောက်ပိုင်းကမြို့နယ်ကိုခုမှရွေးကောက်ပွဲမကျင်းပနိုင်ခဲ့တယ်လို့ကြောက်ဖြူအန်နဲ့စစ်တွေမြို့တွေမှာလည်းနေရာပြည့်မကျင်းပနိုင်ခဲ့တာလည်းဖြစ်ပါတယ်လက်ရှိပါတီတွေရဲ့စည်းရရရခိုင်မျိုးသားပါတီကပြည်နယ်လွတ်တော်မှာ9နေရာအနိုင်ရထားတယ်လို့တက်လာတဲ့ပါတီဥက္ကဋ္ဌဦးသာထွန်းလကပြောပါတယ
်ရခိုင်တော့ဒီထောင်ကြီးအစိုးရကိုဦးဆောင်ဖွဲ့စည်းတဲ့ပါတီရဲ့အဖော်ထွန်းနဲ့ဟိုနောက်တက်လာတဲ့အနာရပါတီရဲ့အဖော်ထွန်းမှာအဓိကမုံတင်မှာဖြစ်ပါတယ်တော်ဒီဒုရပါတီပါတီတပေါ်တာကအကြောင်းရင်းရှိမလားမရှိဘူးလားဆိုတာကိုကျွန်တော်တို့စောင့်ကြည့်ပြီးလေ့လာကြရကြရပါဦးမယ
်စစ်တွေမြို့နယ်အမှတ်နဲ့နေဆိုင်တန်းနဲ့ပြည်နယ်လွတ်တော်နေရာကိုနိုင်ရထားတဲ့ဦးထွန်းတော်အောင်ကတော့တက်လာတဲ့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့ရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေကိုပါတာဝန်ယူဆောင်ရွက်တော့မှာဖြစ်တယ်လို့လည်းပြောပါတယ
်ကျွန်တော်တို့ရခိုင်ပြည်နယ်မှာမြို့တော်တော်များများကိုရွေးကောက်ပွဲမကျင်းပနိုင်ဘူးဆိုပြီးတော့ပေါ့နော်ရွေးကောက်ပွဲကျင်းပခွင့်ပိတ်ပင်လိုက်တယ်ဒီမြောက်ဖက်ချမ်းမှာဆိုရင်စစ်တွေတမျိုးပဲရေကောက်ဝေးစီပောင်းဝေးရတာပေါ့နော်အဲအဲ့လိုဆိုတော့ကျွန်တော်တို့လာရှိကျွန်တော်တို့ဒီခိုင်ပြည်နယ်မှာဒီရေကောက်ဝေးမှာအနိုင်ရရှိတဲ့လက်တော်ကိုယ်စားလှယ်တွေအနေနဲ့ကတော့အကုန်လုံးကူးပေါင်းဆောင်ရွက်ပြီးတော့ပေါ့နော်ဒီရေကောက်ဝေးမကျင်းပနိုင်တဲ့ဒီသူတွေအတွက်တာဝန်ယူမှုတာဝန်ခံမှုအပြင်နဲ့ကျွန်တော်တို့လုပ်ရမယ်တာဝန်လေးတော်တော်လေးတွေလို့ခံယူရပြကျွန်တော်တို့အနေနဲ့
ရခိုင်ပြည်နယ်မှာမြို့နယ်16ခုရှိတဲ့အချိန်ကကွန်မြူနီမှာရေကောက်ဝေးမကျင်းပနိုင်ခဲ့တာကြောင့်ရခိုင်ပြည်နယ်လွတ်တော်မှာလွတ်တော်ကိုယ်စားလှယ်20ဦးသာကျန်ရှိတော်မှာဖြစ်တယ်လို့လွတ်တော်အနေနဲ့အစိုးရကိုထင်ကြောင်းနေပါမလားဆိုတဲ့အပေါ်မှာလည်းနိုင်ငံရေးလက်လာတုံ့တတူတွေကစိုးရိမ်နေကြပါတယ်
။ဆက်ပြီးတော့2020အထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်ကချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ပါတီကတော့တနေရာမှာသာအနိုင်ရရှိခဲ့ပါတယ်။ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ပါတီဟာချင်းလူမျိုးတွေအများစုရှိတဲ့ချင်းပြည်နယ်မှာဘာကြောင့်ဒီလောက်အထိရှုံ့နိမ့်သွားရတာပါလဲ။အကြောင်းစုံကိုတော့ကိုရောဘက်ကစုစည်းထားပြီးတော့နိုင်ငံဝင်ကတင်ဆက်ပေးထားပါ诶
ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ပါတီအနေနဲ့2020အထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်အတွင်းမဲဆန္ဒနယ်တနေရာသာအနိုင်ရရှိထားတဲ့ပုံမှာအတော်လေးအားအသိမိတယ်လို့ CNLD ပါတီသွေးမှုစလိုက်ပီပီကပြောပါတယ
်ပထမတော့ကျွန်တော်တို့မျှော်လင့်တာကတော့သတ်တော်မှာအနည်းဆုံး10နေရာ17နေရာလောက်တော့ရမယ်လို့တော့မျှော်လင့်လာပေါ့နော်ဒါမဲ့တကယ်ဖြစ်လာတဲ့အခါမှာကျတော့10နေရာပဲပေါ့နော်ရတဲ့ဆိုတာကတော့ကျွန်တော်တို့လည်းအန်အော်မိတယ်ပေါ့နော
်ချင်းမျိုးရာဒီမိုကရေစီဖွဲ့ချုပ်ဟာချင်းပြည်နယ်မှာမဲဆန္ဒနယ်မြေ38နေရာနဲ့ချင်းပြည်နယ်ပြင်ပမကွေးတိုင်းစကိုင်းတိုင်းနဲ့ရခိုင်ပြည်နယ်တို့မှာမဲဆန္ဒနယ်မြေ20စုစုပေါင်းမဲဆန္ဒနယ်မြေ58နေရာမှာဝင်ရောက်ရှင်ပြန်ခဲ့ပြီးတော့ဟာကားမြို့နယ်ပြည်နယ်လွှတ်တော်မဲဆန္ဒနယ်မြေအမှတ်1နေရာမှာဒါအနိုင်ရရှိခဲ့တာဖြစ်ပါတယ်။ချင်းနယ်ကရေလိပ်လာသုံးသပ်သူလူဖြစ်တဲ့စလိုက်ပန်ကျုံလျန်းကတော့2020ခရစ်တွင်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ခဲ့ကြတဲ့ NLD နဲ့ CNLD ပါတီတို့ရဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့ပုံရိပ်တွေဟာဝါကြားမှုကြီးမားနေတာကြောင့် CNLD ကိုယ်စားလှယ်တွေရှုံ့နိမ့်တာဖြစ်တယ်လို့သုံးသပ်ပါတယ်။
Chin Party Aizomi Rite Aizomi Candidate Ball Emperor Fund
Chin Party ကနေဝင်ရောက်ရှင်တဲ့အမလောင်းတွေရဲ့ပုံရိပ်နဲ့ NLD ကနေဝင်ရောက်ရှင်ပြန်တဲ့ကိုစလီလောင်းတွေရဲ့ပုံရိပ်ကအရန်ကော်လွန်တယ်ဥပမာ Candidate မှာဥပန်မှုန်လျံနဲ့ဒုသမတဥ Henry Bentley မှာဆိုရင်ဒုသမတကပုံရိပ်တိုင်းမှာအရန်တာတယ် NLD ကဝင်တယ်တဲ့သူအများစုကလက်ရှိဝင်ကြီးတွေဥပဒေအရရှိတွေတက္ကသိုလ်ကျောင်းအုပ်ချုပ်တဲ့သူတွေဆိုတော့သူတို့ကိုမကြိုက်တဲ့သူတွေရှိရင်ရှိမယ်ဒါပေမဲ့ကျေးရွာဖက်မှာကသူတို့ရဲ့ပုံရိပ်ကအရန်ကြီးတယ်
ချင်း မီသူတွေအနေနဲ့ဖွံ့ဖြိုးတိုးတက်ရေးမှာနှစ်ပေါင်းများစွာနှောက်ကောက်ကြနေတာကြောင့်ပြည်သူတွေအနေနဲ့နိုင်ငံရေးဆိုင်ရာတန်းတူညီမျှမှုထက်ဖွံ့ဖြိုးတိုးတက်ရေးပိုင်းမှာပိုပြီးတော့ဆာလောင်နေသေးတယ်လို့ချင်းနိုင်ငံရေးလိမ့်လာဆောက်ကြည့်သူသူဖြစ်တဲ့ TAS အဖွဲ့ကကူမန်အောင်ကပြောပါတယ်
နိုင်ငံသားတွေရဲ့ဟိုနိုင်ငံရေးဆိုင်ရာအပြီးမှာနိုင်ငံရေးနဲ့ဖွံ့ဖြိုးရေးဆိုတဲ့အောင်သိခွဲပြီးတော့နားမလည်နိုင်သေးဘူးဖွံ့ဖြိုးရေးနောက်ပြည်သူတွေလိုချင်နေတာနိုင်ငံရေးဆိုင်ရာတန်းတူညီညာမှုကိုလိုချင်နေသေးတာမဟုတ်ဘူးလို့နားလည်တယ်ပေါ့လို့နော်ဖွံ့ဖြိုးရေးသူတို့ဆာလောင်နေတာနှစ်ပေါင်း80ကျော်ကျွန်တော်တို့မဖွံ့ဖြိုးမတူတက်တဲ့နေရာဖြစ်နေတယ်လမ်းတွေတကားတွေအဆောက်အဦတွေမင်းတွေအများကြီးလိုအပ်တယ်ပေါ့လေလိုအပ်ချက်တွေကအဲ့လိုလိုအပ်ချက်တွေမှာကျွန်တော်တို့ရုပ်ပန်းဆိုင်ရာဖွံ့ဖြိုးတူတက်မှုဖြစ်တဲ့ဟိုတိုင်းထွာလို့ရတယ်မြင်သာလို့ရတဲ့ဟိုဟာမျိုးတွေ
မြို့နယ်ကိုမြို့နယ်ရှိတဲ့ချင်းပြည်နယ်စုစုပေါင်းမဲဆန္ဒနယ်မြေ39နေရာထဲကနေ NLD ပါတီက36နေရာစုံမီဒီမိုကရေစီဖွဲ့ချုပ်ဇက်စီတီက2နေရာနဲ့ CNLD ပါတီက3နေရာသာရရှိခဲ့တာဖြစ်ပါတယ်
ဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တိန်ညိုကျေးရွာရှိစစ်ဘေးဒုက္ခသည်စခန်းမှာအစိုးရကထောက်ပံ့ထားတဲ့စံအိတ်600ကျော်ကိုစစ်တပ်ကသိမ်းယူတွားခဲ့တယ်လို့စခန်းတာဝန်ရှိသူတွေကပြောပါရတယ်။2020ရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်းရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနေလွတ်တော်နေရာ40အနိုင်ရရှိထားပါရယ်။
တော်ရရှိတဲ့ခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအန်ရ
။ဇန်နဝါရီနေ့ညပိုင်းအတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါရယ်ခင်ဗျာ။နိုင်ငံသမားရွေးကောက်ပွဲမှာနိုင်ရသူဖြစ်တဲ့ကြီးညာထားတဲ့ဂျိုးဘိုင်ဒန်ကသူ့ရဲ့ကြံပေးဖြစ်တဲ့အချိန်တော်ကြာလက်တွဲလုပ်ကင်လာခဲ့တဲ့ Ron Klain ကိုသမားအင်တော်အရာရှိချုပ်ဖြစ်နဲ့ခန့်ထားဖို့ရထားတဲ့အကြောင်းကြီးညာလိုက်ပါတယ်။ Klain ဟာပြီးခဲ့တဲ့သမားဥပမာဆွေရလက်ထက်တုန်းကဂျိုးဘိုင်ဒန်ရဲ့သူ့သမားရုံးအရာရှိချုပ်ဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးတော့2014ခုနှစ်ကအီဘိုလာရောဂါတိုက်ဖျက်ရေးကိုဦးဆောင်လုပ်ကင်ဖို့အဲဒီတုန်းကသမားဥပမာကတရားဝင်ခန့်အပ်ခဲ့သူဖြစ်ပါတယ်။ကျွန်တော်တို့အခုလိုပြဿနာရင်းနဲ့ရဆိုင်နေရတဲ့အချိန်ကျွန်တော်တို့တိုင်းပြည်ကိုပြန်စုစည်းရမယ့်အချိန်မျိုးမှာသူ့ရဲ့ကျေပြန့်နဲ့ဆိုင်တဲ့အတွေ့အကြုံတွေနဲ့နိုင်ငံရေးနဲ့ပဲအသီးသီးကလူတွေနဲ့အတူအလုံးလုံးနိုင်တဲ့ဆွမ်းရည်ကအီမီရိုအရာရှိချုပ်နေရာအတွက်သူလိုချင်တဲ့အရေးချင်းအတိအကျဖြစ်တယ်လို့ဂျိုးဘိုင်ဒန်ကဘော်ရူနီကသူ့ရဲ့ညင်ညာချက်မှာပြောပါတယ် Ron Klain ကတော့အခုလိုသူ့ကိုအီမီရိုအရာရှိချုပ်ဖြစ်ခန့်အပ်တာဟာသူ့ဘဝမှာအကြီးမားဆုံးဂုဏ်ပြုခံရမှုဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်အမေရိကန်နဲ့တောင်ကိုရီးယားနဲ့နိုင်ငံခြားမဟာမိတ်ဖြစ်ဆက်လက်ရည်တည်သွားဖို့နဲ့ငင်းညာနဲ့ကိုရီးယားကျွန်းဆွယ်ဖြစ်စေဖို့အတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရသူဖြစ်ကြေညာထားတဲ့ဂျိုးဘိုင်ဒန်တို့ထက်လောင်းတည်ပြုပြောကြားလိုက်တယ်လို့တောင်ကိုရီးယားသမ္မတအင်ဂျာရောကပြောပါတယ်။သူတို့နှစ်ဦးဒီနေ့တယ်လီဖုန်းနဲ့ပြောကြားစဉ်အဲ့လိုကတိပြုပြောကြားခဲ့တာဖြစ်တယ်လို့တောင်ကိုရီးယားသမ္မတယုံပြောခွင့်ရဂမ်မင်ဆုတ်ကပြောပါတယ်။ရှိတော်အစံနိုင်ငံများအဖွဲ့အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုဇာတာဝီနေ့ကကျင်းပခဲ့ရမှာနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ဗီဒီယိုကနေတဆင့်ပါဝင်တက်ရောက်ဆွေးနွေးခဲ့ပြီးတော့ဒီဆွေးနွေးပွဲအတွင်းမှာကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအပေါ်တောင်တရုတ်ပင်လယ်အရေးကိစ္စနဲ့ဒေသတွင်းစီးပွားရေးပြန်လည်မြင့်တင်ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်ခင်ဗျာကိုဗစ် -19 ဒုတိယလှိုင်းရိုက်ခတ်မှုနဲ့ကြုံတွေ့နေရတဲ့ဥရောပတစ်လောမှာသေဆုံးမှုတွေမြင့်တက်လာနေပါတယ်အီတလီနိုင်ငံမှာတော့ COVID-19 ကူးစက်သူဟာမနေ့ကဆိုရင်တသန်းကျော်သွားပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းဟာလည်း 5,000 လေးပါရှိပါတယ်။ဒုတိယလိုင်းရိုက်ခတ်မှုဒဏ်ကိုလျှော့ချနိုင်ဖို့လီဆိုရကနောက်ထပ်ဒေသ5ခုမှာဗိုလ်ထုနေကစပြီးတော့အသွာလာတွေကိုပြန်ပြီးတော့တင်းကျပ်ကန့်သတ်လိုက်ပါတယ်။ဗြိတိန်မှာလည်းဗိုလ်ထုနေကဆိုရကထုတ်ပြန်တဲ့စာရင်းတွေအရတော့ COVID-19 ကြောင့်သေဆုံးသူ 5,000 ကျော်သွားပြီဖြစ်တယ်လို့ဆိုပါတယ်။ကူးစက်သူပေါင်းက 1.3 သန်းရှိတဲ့ဗြိတိန်ဟာAmerican, Brazil, India, Mexico, ပြည်နှင့်ကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကြောင့်သေဆုံးမှုမှာပြင်းစမမြောက်အများဆုံးနိုင်ငံဖြစ်ပါတယ်။အသွားအလာတွေကိုပြန်ပြီးထိမြှုပ်ကန့်သတ်ထားတာသတင်းလေးပတ်ထဲရောက်နေပြီဖြစ်တဲ့ပြည်ထိတ်မှာပြည်သူတွေအနေနဲ့ကျန်းမာရေးလမ်းညွှန်ချက်တွေကိုဆက်ပြီးလိုက်နာကြဖို့ကိုလည်းဝန်ကြီးချုပ် Boris Johnson ကတိုက်တွန်းထားပါတယ်ခင်ဗျာ။ဇာတာရီနေ့ညပိုင်းအတွက်စီစဉ်တွေကတော့ဒီလောက်ပါပဲ COVID-19 ရေပေါ်အခြေအနေရပြည်မြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6:00နာရီခွဲကနေ9:00နာရီအစည်းအဝေးကိုလက်လောမှာယာယီရဆိုင်းထားမှာဖြစ်ပြီးတော့ညဘက်9:00နာရီကနေ10:00နာရီနဲ့မနက်6:00နာရီကနေ9:00နာရီအစည်းအဝေးကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOA အစည်းအဝေးကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။များကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.